Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇွန်လ19ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24 40 51နဲ့လိုင်းလိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ကင်းပါရှင်ဒီကနေ့မနက်ဖြန်သတင်းတွေကိုတော့ကျွန်မနှောင်းလောင်းနဲ့ကိုညံဝင်းအောင်ကပဲတင်ပြပေးမှာပါ။ယူကရိန်းကိုဥရောပသမဂ္ဂ EU အဖွဲ့ထဲမှာပထမအဆင့်အဖွဲ့ဝင်လောင်းအဖြစ်ဥရောပကောင်စီကအကြံပြုလိုက်ပါပြီ။ယူကရိန်းအရေးအတွက်ရုရှားသတင်းသမားတယောက်သူ့နိုဘယ်ဆုကိုလေလံတင်ရောက်ပြီးတော့ကူညီတော့မှာပါ။ဥရုယာတီကြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့စွမ်းအင်ကဏ္ဍအလုံးချုပ်ဆက်ချမှုရှိအတွက်စီးပွားရေးအင်အားကြီးနိုင်ငံတွေကနှစ်ဆတိုးလုပ်ကဲမှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်။
โอเคပါခင်ဗျာအဲ့လိုထိတ်တန်းရောက်သတင်းတွေတင်ဆက်ပြီးတဲ့နောက်မှာတော့သတင်းပေးပို့ချက်တွေကိုတင်ပြတဲ့အခါအိန္ဒိယနယ်စပ်ရောက်စစ်ပြေးဒုက္ခသည်တွေကိုမီဇိုရမ်ပြည်နယ်အစိုးရကဘယ်လိုကူညီနေပါသလဲ
ဒီကတော့ဒီမီဇိုရမ်မှာရောက်နေတဲ့ဒီမြန်မာစစ်ပြေးရှောင်ပြည်သူတွေပေါ့နော်သူတို့ကျဲပုံကျဲကနေဒုက္ခတွေအပြိမပြုတ်ကပ်ရပါတော့နော်အဲ့ဒါကိုသူတို့က
သတင်းတွေအပြိမပြည့်စုံကိုနားဆင်ရဖို့ရှိပါတယ်တခါရှမ်းတဲ့ကြားပြည်နယ်ဘက်မှာစားကားစားတက်တွေနဲ့ PDF တက်တွေလနဲ့ချီတိုက်ပွဲဖြစ်ပွားနေတာရဲ့နောက်ဆက်တွဲအခြေအနေသတင်းပေးပို့ချက်နဲ့စစ်ကောင်စီရဲ့စီမံခန့်ခွဲမှုအားနည်းချက်တွေအပေါ်လုပ်ငန်းရှင်ကြီးတွေစိုးရိမ်နေကြတဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ
ယူကရိန်းကိုဥရောပသမဂ္ဂ EU အဖွဲ့ထံမှပထမဆင့်အဖွဲ့ဝင်လောင်းအဖြစ်ဥရောပကောင်စီကအကြံပြုခဲ့တဲ့အတွက်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကဝမ်းသာအားရဖြစ်နေချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ကရောအနောက်နိုင်ငံတွေကိုဝေဖန်ပြစ်တင်ပြီးရုရှားအပေါ်ချမှတ်ထားတဲ့တံခါးပိတ်ဆို့မှုကမိုက်မဲတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်ယူကရိန်းအနေနဲ့ EU အဖွဲ့ဝင်ဖြစ်လာရင်လည်းသူ့အတွက်ပြဿနာမရှိဘူးလို့လည်းသမ္မတပူတင်ကပြောပါတယ်။အနောက်နိုင်ငံတွေဟာမောက်မာတဲ့ကိုလိုနီတွေဖြစ်တယ်လို့ Saint Petersburg မြို့မှာတောက်ကြနေကကျင်းပတဲ့ CYA Forum မှာသမ္မတပူတင်ကဆွဆဲပြောဆိုသွားတယ်လို့အနောက်နိုင်ငံကရုရှားကိုတန်ခါပိတ်ဆို့ပြီးတော့ချင်းမုန်းဖို့ကြိုးစားနေကြတယ်လို့လည်းပြောပါတယ်။ယူကရိန်းစစ်ပွဲကိုလည်းအထူးစစ်ဆင်ရေးဆင်နွှဲမှုအဖြစ်ပြောဆိုနေတဲ့သမ္မတပူတင်ကတိုက်ပွဲတွေဆက်ရှိနေအောင်မယ်လို့လည်းပြောပါတယ်။တပ်တလောမှာချင်းချောက်မှုတွေနဲ့အန္တရာယ်တွေတိုးပြီးတော့ရင်ဆိုင်နေရတဲ့အတွက်ရုရှားဘက်ကမတတ်တာပဲလိုအပ်လို့အထူးစစ်ဆင်ရေးဆင်နွှဲရတာပါလို့လည်းသမ္မတပူတင်ကပြောဆိုတော့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်ဒေသတွင်ရုရှားတပ်တွေကျူးကျော်စစ်ဆင်နွှဲနေချိန်မှာသမ္မတပူတင်ရဲ့အခုလိုပြောဆိုချက်ထွက်လာတာပါ။ယူကရိန်းစစ်ဘက်ကလည်းနိုင်ငံအရှေ့ပိုင်းကအဓိကကျတဲ့ Stoviets နဲ့ Severodonetsk မြို့ကိုရုရှားတပ်တွေဆက်ပြီးတော့တိုက်ခိုက်နေတယ်လို့တောက်ကြနေမှာပြောပါတယ်။ Severodonetsk မြို့နဲ့အနီးကရွာတွေဟာယူကရိန်းတပ်တွေဆက်ပြီးထိန်းချုပ်ထားတဲ့ Luhansk ဒေသထဲကနောက်ဆုံးနေမြို့တွေဖြစ်ပါတယ်။
ရုရှားသတင်းစာဆရာတဦးလည်းဖြစ်နိုဘယ်ငင်းညာရေးဆုရှင်တဦးလည်းဖြစ်တဲ့ဒီမီထရီမူရာတော့ဖ်ကယူကရိန်းဒုက္ခသည်တွေကိုကူညီနိုင်ဖို့သူပိုင်ဆိုင်တဲ့ငင်းညာရေးနိုဘယ်ဆုကိုလေးလံတင်ရောင်းချမှာဖြစ်ပါတယ်။မူရာတော့ဖ်ဟာရုရှားအစိုးရကိုဝေဖန်ရေးသားလေးရှိတဲ့နိုဗိုယာဂေးဇက်သတင်းစာရဲ့ဝိုင်းရင်အက်ဒီတာချုပ်လည်းဖြစ်ပါတယ်။အဲ့ဒီသတင်းစာကိုတော့အရင်ဆိုဗီယက်သမ္မတဟောင်းဖြစ်တဲ့မီခေးလ်ဂော်ဘာချော့ဖ်ရဲ့နိုဘယ်ငင်းညာရေးဆုကျင်းငွေတွေနဲ့1993ခုနှစ်မှာစတင်တည်ထောင်ခဲ့တာပါသဘောထားကွင်းလွန်မှုတွေကိုရေးသားတင်ပြနေတဲ့အပေါ်အစိုးရကတင်းကျပ်စွာထိန်းချုပ်တာကိုနိုဗာယာဂေဇက်သတင်းစာကနေပေါင်းများစွာကြမ်းကြမ်းခံရင်ဆိုင်လာခဲ့ပေမဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအစိုးရအပေါ်မှာဝေဖန်ရေးသားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မတ်လတည်းမှာအဲ့ဒီသတင်းစာရဲ့အွန်လိုင်းစာမျက်နှာနဲ့ပုံနှိပ်ထုတ်ဝေမှုကိုရပ်ဆိုင်းခဲ့ပါတယ်ယူကရိန်းပြည်သူတွေရဲ့အနာဂတ်ကိုဖျက်ဆီးပစ်ဖို့ရုရှားကလှုပ်ချင်ပေမဲ့ဒုက္ခသည်တွေစီမှာအနာဂတ်ဆက်ရှိနေသေးတယ်ဆိုတာကိုကျွန်တော်တို့ဝိုင်းပြီးပြသရမှာဖြစ်တယ်လို့မူရာတော့ဖ်ကပြောပါတယ်။လူသားချင်းစီရင်ညီညွတ်မှုကိုလည်းပြဖို့လိုတယ်လို့ဆိုပါတယ်။ဒီမူရာတော့ဖ်ရဲ့နိုဘယ်ငင်းညာဆုကို Heritage လေးလံကုမ္ပဏီကဇွန်လ20ရက်ကမ္ဘာဒုက္ခသည်များနေ့မှာလေးလံတင်မှာဖြစ်ပါတယ်ဗျာ။
ဥရုယာတီပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရင်းနဲ့စွမ်းအင်ကဏ္ဍလုံခြုံစိတ်ချမှုရရေးအတွက်တရုတ်နဲ့အခြားစီးပွားရေးအင်အားကြီးနိုင်ငံတွေကနှဆတိုးလုပ်ကင်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်
။ Russia's brutal and unprovoked assault on its neighbor Ukraine has fueled a global energy crisis.
ရုရှားကသူ့အိမ်နေချင်းယူကရိန်းကိုသွားပြီးတော့ကြိုကြောစစ်ဆင်နေတဲ့အတွက်ကမ္ဘာစွမ်းအင်ကဏ္ဍမှာအကျပ်အတည်းဆိုင်နေပါလေ။ဒါကြောင့်လုံခြုံစိတ်ချပြီးတော့ရေရှည်တည်မြဲတဲ့စွမ်းအင်မျိုးရအောင်တိုးပြီးတော့ဆောင်ရွက်ဖို့လိုပါတယ်လို့တောက်ကြနေကတတိယအကြိမ်ဖြစ်အွန်လိုင်းကနေကျင်းပတဲ့ MEF ထိပ်သီးစီးပွားရေးဆိုင်ရာဆွေးနွေးပွဲမှာသမ္မတဘိုင်ဒန်ကပြောသွားတာပါ။ ကပ္ပူနေမှုဖြစ်စေတဲ့မိသိန်းတန်းဝယ်ထုတ်လုပ်မှုအများဆုံးလျှော့ချကြပြီးတော့ရင်းရွှေလုပ်ငန်းတွေကနေထွက်တဲ့ဖလုံးအိမ်တန်းဝယ်ကိုတုံညအထိလျှော့ချရေးဆိုတဲ့ရည်မှန်းချက်ကိုဆွဲကင်ကြဖို့လဲတိုက်တွန်းသွားပါတယ်။တန်ရှင်စွမ်းရင်ထုတ်ရေးအစီအမံနေပညာတွေဆက်ပြောရေးလုပ်ငန်းတွေကညဉ့်ညမ်းလေတူထုတ်လုပ်နေတာတွေလျှော့ချဖို့စာနာရေးခါလုံးလာမှုရှိအောင်တက်မြင့်ဩဇာတည်တွေတည်ထွ ရသည့်အရေးဆွေးနွေးကြတဲ့ညီလာခံတစ်ခုလည်းဖြစ်ပါတယ်
။အင်တာနက်မှာအချက်လက်တွေကိုဖောက်ချခဲ့တဲ့ WikiLeaks website တည်ထောင်သူ Julian Assange ကိုဒူးရှို့လို့မှုဆွဆွဲချက်နဲ့အမှုရင်ဆိုင်ဖို့အမေရိကန်ပြည်ထောင်စုထံလွှဲပြောင်းပေးရေးဗီဒီယိုအစိုးရကတောက်ကြနေမှာလက်ခံလိုက်ပါတယ်။တမိုင်းဝင်အဆုံးဖြတ်ချက်ဖြစ်ပေမဲ့လည်းဆယ်စုနှစ်ကြာအမှုဟာအဆုံးသတ်မဲ့အလားအလာတော့မတွေ့ရသေးပါဘူး။အကျိုးဆောင်ရှိနေတွေကတော့အဆုံးဖြတ်ချက်ကိုခြေပသွားမှာဖြစ်ကြောင်းပြောဆိုထားပြီးအယူခံတင်ဖို့14ရက်အချိန်ရမှာဖြစ်ပါတယ်။ထိတ်တန့်လျော့ဝက်သတင်းတွေကို website မှာဖောက်ချခဲ့တဲ့အတွက်အမှုရင်ဆိုင်ဖို့အဆန့်ကိုအမေရိကန်လွှဲပြောင်းပေးမဲ့အမိန့်ကိုတော့ဒီဗီဒီယိုပြည်ထောင်စုဝန်ကြီး Pretty Patel ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။တရှိမှုဆွဲချက်18ခုကွန်ပျူတာကိုတလွဲအသုံးချမှုနဲ့အမှုရင်ဆိုင်ဖို့အမေရိကန်ကိုလွှဲပြောင်းပေးနိုင်ကြောင်းအီဗီလာရဲ့ဗီဒီယိုတရားရုံးကဆုံးဖြတ်ပြီးတဲ့နောက်ပြည်ထောင်ရေးဝန်ကြီးကအခုလိုနောက်ဆုံးမှအမိန့်ထုတ်လိုက်တာဖြစ်ပါတယ်ခင်ဗျာဒီ WikiLeaks တီထောင်သူရဲ့ website ကနေဖောက်ချခဲ့တာကြောင့်တချို့လူတွေအသက်အန္တရာယ်နဲ့ကြုံရတဲ့အထိဖြစ်ခဲ့ရပါတယ်အဆန့်ကိုတော့အခြားအမှုတစ်ခုမှုမှာအာမခံဖောက်ပြဲမှုအတွက်ဗြိတိရှအာဏာပိုင်တွေကဖမ်းဆီးပြီးလန်ဒန်မြို့ကလုံခြုံရေးအဆင့်မြင့်တဲ့ထောင်တစ်ခုမှာ2019ခုနှစ်တုန်းကထိန်းသိမ်းခဲ့တာပါဒီမတိုင်ခင်မှာတော့အတ္တမပြုခြင်းမှုလိမ္မိုင်းဆိုင်ရာစော်ကားမှုတွေနဲ့ဆွီဒင်နိုင်ငံမှာအမှုရင်ဆိုင်မှုလွှဲပြောင်းပေးခံရမှာကိုတင်းဆောင်ပြီးလန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာခိုးလုံနေခဲ့ပူပါတယ်ခင်ဗျာ
အန်တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီ OA မြန်မာဘိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ငါအလုံးအကျုံဖန်စီရာကိုကန့်သက်ဖို့ဖွံ့ဖြိုးဆဲနိုင်ငံတွေမှာ COVID-19 ကာကွယ်ဆေးကြဲကြဲပြန့်ပြန့်ထုတ်လုပ်နိုင်ဖို့စာနာရိတ်ထားဖူးလုံဖို့နဲ့တသက်29နှစ်ရှိပြီဖြစ်တဲ့အဖွဲ့အစည်းကြီးကိုပြန်လည်ပြင်ဆင်ဖွဲ့စည်းဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အစည်းအဝေးပေါ်မှာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ဝင်နိုင်ငံတွေကအချိန်အနည်းဆွေးနွေးခဲ့ကြပြီးတဲ့နောက်သဘောတူညီမှုရခဲ့ကြပါတယ
် The package of agreements you have reached will make a difference to the lives of people around the world.
အခုရလိုက်တဲ့သဘောတူညီမှုတွေကြောင့်ကမ္ဘာတစ်ပါးလုံးကလူအတော်များများရဲ့လူမှုဘဝတွေမှာအပြောင်းအလဲတွေဖြစ်လာပါလိမ့်မယ်လို့ WTO ညွှန်ကြားရေးမှူးချုပ်နာဂိုစီအိုကိုရိုဝီဇာလာကပြောဆိုသွားတာပါ။ရာသီနှစ်တစ်ခုမှာတစ်ချိန်လောက်သာပေါပေါက်တတ်တဲ့ကာယောဂါပေးကြောင်းလူသားမောင်းများစွာအသက်ဆုံးရှုံးနေရတဲ့အချိန်လည်းဖြစ်တယ်လို့ယူကရိန်းပေါ်ရုရှားကကြေကျော်စစ်ဆင်နွှဲနေချိန်မှာ WTO ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုကျင်းပတာပါ။ WTO အဖွဲ့ဝင်နိုင်ငံအလုံး80ပူးပေါင်းဆောင်ရွက်ဆိုတဲ့စစ်ခွန်အားတည်တွင်ညွှန်ကြားရေးမှူးချုပ်ကညီလာခံကိုအဆုံးသတ်ခဲ့ပါတယ်။အဖွဲ့ဝင်164နိုင်ငံရှိတဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်းကြီးကအကြောင်းအရာတစ်ခုကိုအများဆန္ဒနဲ့ဆုံးဖြတ်ရတာပါ။တဘာဝပဝန်ချင်းအရေးနဲ့ပတ်သက်ပြီးတော့ WTO အဖွဲ့ဝင်နိုင်ငံအားလုံးပထမဆုံးတခဲနဲ့သဘောတူညီမှုရခဲ့ကြတာဖြစ်တယ်လို့လည်းညွှန်ကြားရေးမှူးချုပ်နာကိုစီဝူဒလာကပြောပါတယ်
။အမေရိကန်ပြည်ထောင်စုမှာနိုးဆိုးအရွယ်နဲ့မူကြိုအရွယ်ကလေးတွေကိုပထမဆုံးအကြိမ်ဖြစ်ကိုဗစ်ကာကွယ်ဆေးထိုးခွင့်ပြုလိုက်တာကြောင့်အစောဆုံးရှေ့သတင်းပတ်ထဲမှာပထမဆုံးဆေးထိုးခွင့်ရတော့မှာပါ။ Moderna နဲ့ Pfizer ကုမ္ပဏီတွေကထုတ်တဲ့ကွာကွယ်ဆေးကို9နှစ်အောက်ကလေးတွေအတွက်အသုံးပြုဖို့အကြံပေးအဖွဲ့ကတခဲနဲ့ထောက်ခံချက်ပေးလိုက်ပြီးတဲ့နောက်အမေရိကန်အစားအစာနဲ့ဆေးဝါးကုတ်ကဲမှုဌာန FDA ကခွင့်ပြုလိုက်တာပါအခုခွင့်ပြုလိုက်တာကြောင့်အသက်9နှစ်အောက်အမေရိကန်ကလေးငယ်18တန်းလောက်ကာကွယ်ဆေးထိုးခွင့်ရမှာဖြစ်ပါတယ် FDA ရဲ့ခွင့်ပြုမိန့်ထွက်လာပြီးတော့နိုင်ငံတော်ပြည်နယ်တွေကကြိုတင်မှားထားတဲ့ကာကွယ်ဆေးတွေကိုစတင်ဖြန့်ဝေနိုင်ဖို့အတွက်ကွန်မြူနီတီလှုပ်ဆောင်နေကြပါပြီ FDA ကခွင့်ပြုပြီးတဲ့နောက် CDC ကာကွယ်ဆေးဌာနကဒီသတင်းပတ်ကုန်မှာနောက်ဆုံးအဆင့်ခွင့်ပြုမိန့်ကိုပေးမှာဖြစ်တယ်လို့ခန့်မှန်းရပါတယ်ခင်ဗျာ
တရုတ်နိုင်ငံတွင်မှာပဲပုံစံဆွဲပြီးတော့တိဆောက်ထားတဲ့တရရအချိန်မြောက်ပြည်တွင်းဖြစ်တရုတ်လေယာဉ်တင်တင်ပေါ်ဖူရှန်ကိုကျွန်းလ18ရက်နေ့ကရေးချလိုက်တဲ့အကြောင်းတရုတ်ဆိုရသတင်းမီဒီယာတွေကဖော်ပြပါရယ်တရုတ်စစ်တပ်ကိုခင်မီအောင်ဆက်လက်တိဆောက်နေရဲဆိုတာကိုအမေရိကန်ပြည်ထောင်စုအပါဝင်ပြိုင်ဘက်အင်အားကြီးနိုင်ငံတွေကိုတရုတ်ကပြတ်တက်လိုက်တာဖြစ်ပါရယ်ဒီစစ်တင်ပေါ်ကြီးတရုတ်ဝင်နာမည်ပေးလိုက်ပြီးစတင်ဖွင့်လှစ်တဲ့အခမ်းအနားကိုတော့ရှန်ဟိုင်းမြို့ကဂျန်နန်တင်ပေါ်စိတ်မှာတောက်ကြနေကကျင်းပတာပါတင်ပေါ်ကြီးကိုရောင်စုံဖဲကျိုးတွေနဲ့အလားဆင်ပြီးတော့ရှမ်ပိန်ပလင်းတွေဖောက်ရောင်စုံမီခိုလုံးကြီးတွေလှုပ်ပြီးတော့မိသက်ပိုက်တွေနဲ့ပါထိုးပြီးတော့ဆင်းရဲခဲ့တာပါတရုတ်ရည်တက်တာအများအပြားကလည်းတင်မောထိတ်ဦးမှာတန်းစီပြီးတော့နိုင်ငံတော်သချင်းကိုတည်ဆိုခဲ့ကြပါတယ်အခမ်းအနားကိုတရုတ်ဗဟိုစစ်ကော်မရှင်ဒူဥက္ကဋ္ဌယူဂျီလန်အပါဝင်အကြီးအကဲအရာရှိတွေတက်ရောက်ကြပါတယ်တင်မောကြီးပေါ်မှာတော့စစ်လေရင်တွေနဲ့အရှိန်နဲ့ထိုးတက်ပြန်တန်းသွားလို့ရတဲ့စနစ်နဲ့ပြည်လန်းချောင်းရှိကြီးအပြစ်ပါတဲ့အကြောင်းအဆိုရသတင်းတွေကလည်းဖော်ပြပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီရက်ပိုင်းနဲ့စတိုက်မုတ်တုံမိုးရွာသွန်းခဲ့တာကြောင့်နိုင်ငံအရှိမြောက်ပိုင်းမှာအကြီးအကျယ်ရေလွှမ်းမိုးမှုဖြစ်ပြီးဒေသခံတွေပိတ်မိနေတယ်လို့တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်ဆူလက်နဲ့ဆူနန်ကန်ခရိုင်တွေမှာရှိတဲ့အဓိကမြေချောင်းတွေရေရှမ်းတာဖြစ်ခဲ့တယ်လို့မိုးလေဝသစောင့်ကြည့်ရေစင်တာကသတင်းထုတ်ပြန်ထားပါတယ်အဓိကဒေသတစ်ခုလုံးမှာလျှက်စစ်မီးတွေပြတ်တောက်နေပြီးစာတင်ကြောင်းအလုံးနီးပါးကိုကယ်ဆယ်ရေးစင်တာတွေအဖြစ်ပြောင်းလဲအသုံးပြုနေရပါတယ်လေရင်ပြေးလမ်းမှာရေလွှမ်းမိုးနေတဲ့အတွက်အိုစမီနီနိုင်ငံတကာလေဆိပ်ကလေရင်ခရီးစဉ်တွေကိုယာယီရပ်ဆိုင်းလိုက်ပြီဖြစ်ပါတယ်။ရေဘေးဒုက္ခသည်တွေကိုကယ်တင်ဖို့အစိုးရကဘင်္ဂလားဒေ့ရှ်စစ်တေတွေကိုဖြန့်ကျက်ချထားပါတယ်။ဒါအပြင်နိုင်ငံတွင်းအများဆုံးရှိတဲ့အလေတန်းကျောင်းတွေရဲ့ဇွန်လ19ရက်မှာဖြည့်ဆွေရမယ့်ဆာမင်းပွဲတွေကိုရဲအကန့်အသတ်မရှိရွှေဆိုင်းလိုက်ကြောင်းပညာရေးဌာနကကြေညာထားပါတယ်ခင်ဗျာ။နိုင်ငံကထိတ်တန်းရောက်နိုင်ငံကသတင်းတွေကိုနန်းလောင်နဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှအရင်ဦးဆုံးနားဆင်ရမှာကတော့စကိုင်းဘက်ကနဲ့ရှမ်းပြည်နယ်ဘက်ကအခြေအနေတွေပဲဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ဒီရှမ်းပြည်နယ်ကြားပြည်နယ်ဘက်မှာစစ်ပွဲတွေကစစ်ကောင်စီတပ်တွေနဲ့ PDF တပ်တွေကြားမှာလာနေချီတိုက်ပွဲဖြစ်ပွားနေပါတယ်။ဒီလိုမျိုးတိုက်ပွဲတွေရဲ့အကျိုးဆက်ကြောင့်ကျွန်တော်တို့အခုဒီဒုက္ခသည်တွေထွက်ပြေးတင်းရှောင်မှုတွေကလည်းတိုးလာနေပါတယ်။အခက်အခဲတွေလည်းရင်ဆိုင်နေရတာပါ။ဒီအကြောင်းကိုတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ဗျာ
။ဆက်အနာသိမိနောက်လက်နက်ကင်တော်လှန်မှုတွေဖြစ်ပေါ်လာခဲ့တာမှာကြားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်တွေအကြား2022ခုနှစ်မေလလောက်ကတည်းကတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပါတယ်။အဲ့ဒီအချိန်ကတည်းကဒေသခံအများအပြားစစ်ဘေးလွတ်ရာပြေးရှောင်နေကြရတာအခုဆိုရင်တစ်နှစ်ကျော်နေပြီးနေရက်လည်းမပြောင်းနိုင်ကြသေးပါဘူး။ပုံမှန်ဆိုအခုလိုမိုးရသည့်ရောက်ချိန်မှာမိုးစပါးနဲ့ပြောင်းတွေစိုက်ပျိုးကြတာဖြစ်ပေမဲ့အခုတော့လက်ရှိတိုက်ပွဲတွေကြောင့်ဘေးလွတ်ရာပုန်းခိုနေကြရတဲ့ဒေသခံတွေအနေနဲ့စိုက်ပျိုးရေးမလုပ်နိုင်တော့ဘူးလို့ဒေသခံတယောက်ကအခုလိုပြောပြပါတယ်။
ဒီပုံမှန်ခြေဆိုရင်တော့ကျွန်တော်တို့၅လပဲ၆လပဲဆိုရင်မိုးနည်းနည်းရွာဆိုထဲကြအောင်ချိုးကြလဲအခင်းကျဲကြအောင်အဲ့လိုမျိုးတွေချိုးကြပြောင်းဥဆိုင်ကြအောင်အခုကတော့ဘယ်လိုမှလက်စိတ်မပါကြတော့ဒီမှာပါကြလို့ဆိုတာမျိုးတော့ဈေးကြည့်တာနဲ့နောက်တော့ပြက်လုံးဝင်တယ်လုံလုံမရှိနောက်တစ်ခုကစိုးစားရမလားမစားမလားမသိကြဘူးလေ
မနှစ်သုံးကတော့မိုးစပါးစိုက်ပျိုးခဲ့ပေမဲ့စပားရိတ်သိမ်းချိန်မှာတိုက်ပွဲဖြစ်လို့ဒေသခံတွေထွက်ပြေးသိမ်းဆောင်ကြရပြီးတချို့သူတွေကစပားမရိတ်သိမ်းနိုင်ခဲ့ဘူးလို့ဒီမော့ဆိုစစ်ဘေးဒုက္ခတွေကပြောပါတယ်ဒီနှစ်မှာလည်းအများစုကမိုးစပါးမဆိုင်နိုင်ပဲတည်ငြိမ်တဲ့ကြေးရွာတွေလောက်သာလှုပ်ဆောင်နိုင်တယ်လို့ပြောပါတယ်
။ဒီကလည်းစိုက်ဖို့လို့ရနေတယ်ပဲအဲ့လိုပဲတက်ပြီးရတာပဲ။ဒီနေ့လည်းမဆိုင်ကြပါဘူး။ဒီမော့ဆို10%လောက်ပဲနည်းနည်းပဲဆိုင်ကြတယ်ကွာ။ရှိစီရရဲ့နှုံးလာတော့မဆိုင်နိုင်ကြဘူး။တချို့ကျတော့လည်းနည်းနည်းညီလေးရွာတွေပေါ့။အညီလေးရွာတွေပေါ်မှာသူတို့ကလေတွေနည်းနည်းပြေးလှုပ်ကြတာပေါ့။ကုတင်းစာဆိုင်နဲ့အဲ့လိုမျိုးတွေပေါ့လှုပ်စားကြပေါ့။ညီတို့မြေရိုင်းတွေပေါ့။တချို့ကျတော့ငါးရိတ်ကရှိရတဲ့လူကသူတို့ငါးရိတ်ကတော့မလှုပ်တော့ဘူး။စစ်ဆောင်တွေကညီတို့ငါးယောက်တစုပေါင်းတော့ဒီကလည်းအဲ့လိုမျိုးစားဖို့ရအောင်ပေါ့။နောက်နေ့တော့မသေးသေးပေါ့နော်။ဒီရစရာကျွန်တော်ဒီနေ့စားနေတာကပြီးခဲ့တဲ့ဟုတ်ရင်တော့လောက်လာတဲ့ဟာလေးတွေကိုကိုနိုင်လောက်တက်ထုတ်လာတဲ့ဟာတွေပေါ့တက်ထုတ်လာတဲ့ဟာလေးတွေချိန်စားတယ်ပြီးတော့နောက်ဒီကလူတန်းလေးတွေလာတဲ့ဟာလေးတွေနဲ့ကျော်စားရကြရတော့အခုကနောက်တစ်နှစ်လောက်နှစ်နှစ်လောက်ဆက်ကြမယ်ဆိုရင်တော့ရှင်နေရတော့မတွေးဝဲစရာပဲအကုန်လုံးငှက်ကုန်တော့မှဖြစ်တယ်
တောင်သူတွေကမိုးစပါမစိုက်ပြုံးနိုင်ဘူးဆိုရင်နောင်လာမယ့်နှစ်တွေအတွက်စားနပ်ရိက္ခာပုံမခက်ခဲလာလိမ့်မယ်လို့ရှမ်းကယားနယ်ဆက်ဖဲခုံမြို့နယ်စီမီလော့ကျေးရွာကစစ်ဘေးဒုက္ခတဲ့သူကပြောပြပါဗျာ။
ဆက်ပြေးရပြီးလေးရောက်ခတ်တော့ မကတ်ကြေးရအောင်ပါနော်ဆက်ဆက်ဆက်လက်ရှိနေဆိုတော့ကျွန်တော်ဒီကိုယ်ကအခက်ကိုဖြစ်တဲ့တော့ဆက်ကြေးရပြီးလောက်တော့လိမ့်မယ်နောက်တစ်ခုကျွန်တော်စာကြည့်တာဆိုတော့ဒီကောက်ဆက်ပြပါလိမ့်မယ်ကျွန်တော်ကဘာအဓိကထားပြီးတော့ဆက်ကြေးကြတာဒီဆက်ဆက်ရှိတဲ့ကြောင်းပါနော်ဆက်ဆက်ပြပါခဲ့
နိုင်ငံရေးလုံခြုံရေးမသိနေတယ်လို့တွားရေးလိုက်ရေးခက်ခဲနေတဲ့ချမ်းပြည်နယ်ကယားပြည်နယ်နေဆက်တွေမှာလောင်စာစီဝေးဓမြေဩဇာတွေအစမတန်ဈေးတက်နေရကြောင်းတချို့တောင်သူတွေကစဘာစိုက်ပြို့ကိုခက်ခဲနေကြပါတယ်။ဒါအပြင်စစ်ကောင်စီတပ်တွေကစီရေးသွားလာလှုပ်ရှားမှုတွေကြေးရွာတွေမှာတပ်ဆွဲနေထိုင်တာတွေကြောင့်ဒေသကာကွယ်တပ်ဖွဲ့တွေနဲ့ထိတွေ့မှုတိုက်ပွဲဖြစ်ပွားနေလို့လုံခြုံမှုမရှိဘူးလို့မိုးပြဲမျိုးနယ်ကစစ်ဆောင်ကွန်ကြီးသူတို့ကပြောပါတယ်
။လောက်လို့ရတဲ့နေရာဒီ90ရခိုင်နှုန်း60ရခိုင်နှုန်းလောက်ပဲသူတို့လောက်နိုင်ကြတော့ဘူး။တချို့နေရာမှာဒီ foreign supply နေတဲ့ဝိုင်းတွေမှာဆိုလဲလေလောက်လို့လောပါအဆင်ပြေတော့ပေါ့နော်ဒီဒီကောင်စီအသက်ဆွဲတဲ့နေရာလေးပေါ့နော်ဒီမော်ဆိုတဲ့ဒီကောင်စီအသက်ဆွဲနေရာလေလောက်လို့လည်းမရတော့ဘူးနောက်တစ်ချို့လေလောက်လို့ရတဲ့နေရာတွေကကျတော့မျောစာစီးတရားအဆမတန်တဲ့နေတယ်ဒီပုံမှန်နေရဆိုပြောစာ8000ကိုအခုကတစ်သိန်းနဲ့3000လောက်ညစ်တက်လာတော့လေဒီအမဝယ်နိုင်ကြပေါ့အပေါင်းသူတွေကအဲအလိုမျိုးတွေကြော်ရတော့လာမယ့်နေ့အတွက်ဒီစာစပါရှာဖားမှုတွေကတော့လေးကြုံပြင်နိုင်မယ်လို့ကျွန်တော်မြင်တာပေါ့နော
်စစ်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေဟာပြည်တွင်းစစ်ပြေးဒုက္ခတွေဖြစ်နေကြပြီးအလုတ်အကိုင်မရှိဝင်ွေပြက်လက်ပြီးစားဝတ်နေရေးအတွက်အတော်လေးအခက်အခဲဖြစ်နေကြပါတယ်ခင်ဗျာ
။ရှမ်းနဲ့ဒီကယားပြည်နယ်ဘက်ကစစ်ပြေးဒုက္ခတွေဖြစ်နေတဲ့အချိန်မှာပဲစိုက်ပျိုးရေးခက်ခဲလာတဲ့အကြောင်းကိုကိုရဲမွန်ပြောပြသွားတော့ပါခင်ဗျာ။မီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်သွားကြတဲ့စစ်ပြေးဒုက္ခတွေကို ID ကပ်ပြားတွေထုတ်ပေးနေတဲ့အချိန်ဒီမတင်ပြခင်မှာမြမစီးပွားရေးစီမံခန့်ခွဲမှုအကြောင်းကိုလည်းကြည့်အောင်ပါမြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြက်တဲတွေကြားစီးပွားရေးစီမံခန့်ခွဲမှုအားနည်းတဲ့အပေါ်လုပ်ငန်းရှင်အတိုင်းဝိုင်းကစိုးရိမ်နေကြပါတယ်။အထူးသဖြင့်တော့နိုင်ငံသားငွေထိန်းချုပ်မှုဥပဒေတဲ့ကြောင့်စီးပွားရေးမှာထိခိုက်မှုတွေရှိနေသလိုလောင်စာဆီနဲ့ကုန်စည်နှုန်းကြီးမြင့်မှုရဲ့ချင်းချောက်မှုကိုထိန်းချုပ်ဖို့အရေးတကြီးလိုအပ်နေတယ်လို့သူတို့ကထောက်ပြအကြံပြုကြပါတယ်။စီးပွားရေးလုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းတဲ့ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ဒေါ်လာထိချုပ်မှုအခုချိန်ထိပြန်မဖြေနိုင်တာကြောင့်ဆိုရလာပုံကိုအမီမဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတူက
export လုပ်ငန်းကဒေါ်လာကြီးဘူပန်ထိချုပ်မှုနဲ့တော်တော်လေးကျဆင်းတော့တာပေါ့နော် export ဖော်လို့လည်းကျသွားတယ် export ဝင်လာတဲ့အနေနဲ့ကျသွားတယ်ပေါ့နော်ဒါလည်းတပြည့်ဆိုတော့ဟိုစီးပွားကုတန်းလို့တခြားဝိသနာတွေထုတ်ပြန်တယ်ခင်ဗျားအရင်ကလည်းဒီအေပရီလနဲ့မေဆိုရင်ဒေါ်လာ10တန်းလောက်ကျဆင်းတော့တယ်လို့ပြောတာတတိယမှာဖက်ရတယ်ပေါ့နော်အဲ့ဒါအပြင်တော့ဒီလေ export ပို့ရပုံမှန်တော့ဘောနော်ဟိုစံပယ်ပြောင်းနန်းဒီမှာလည်းအများကြီးကြာတော့တွေ့ရတယ်ဘောနော်အနောက်ဘက်ကကျတော့ဥပုပ်ကလည်းလက်ရှိမှာဆိုရာထိချုပ်ကတ်တရားတွေအလိုက်စင်မရတာတွေဝေဝဲလို့မရတာတွေကြံ့ကြာတာတွေလိုမျိုးကတ်တရားတွေအများကြီးတွေ့ရတယ်စီးပွားရေးချီနေတော့ကုန်စည်နှုန်းတွေလည်းထိုက်လျောက်တက်နေတာတွေ့ရတယ်ပထမစီးတီတက်တာဘောနော်အောင်အဲ့တော့ inflation နဲ့ဝေကြီးဖောက်ပေါက်မှုတွေထိုက်လျောက်ဖြစ်တာတွေ့ရတယ
်ဒီနေရာမှာမြန်မာနိုင်ငံမှာအခုချိန်ထိအစီအမံမဲ့တဲ့ပုံကိုလည်းအမြင်မဖော်လို့တဲ့လေလက်စီးပွားရေးလုပ်ငန်းရှင်က
ကမ္ဘာလုံးဖြစ်ပျက်တဲ့လက်ရှိအနေနဲ့အားလုံးက inflation နဲ့တက်နေပြီပေါ့နော်။ဒါပေမဲ့အားလုံးက two strategy နဲ့သူသွားနေရတယ် bank interest rate ကအမေရိကန်ဆို bank interest rate ဖြစ်သွားဖြစ်တယ်။ Australia ဆိုဖြစ်တယ်။ three linga ဖြစ်တယ်ဂျပန်ဖြစ်တယ်အားလုံးတက်တယ်သူ macro economy ကသူ control လုပ်နိုင်မှုပြော plan နေနဲ့သွားနေကြတယ်။ကျွန်တော်တို့ဒီမှာကဘာ plan မှမရှိဘူး။အခုဘိုးဘန်ဆိုတဲ့ဟာဒီပိုတော်ဆိုးသေးတယ်ပေါ့နော်။ဟာသာကြီးဖြစ်နေတယ်။ဆိုတော့အခု inflation ဖြစ်တယ်။ inflation ဖြစ်တဲ့အပြင်ကျွန်တော်ဒီမှာ stake ပါဖြစ်သွားတာ။ဝေးကြီးဖောင်းပွားမှုကဒါဖြစ်တဲ့အပြင်ကိုဒေါ်လာ short ဖြစ်တဲ့အတွက်ကြောင့်မလို့ပေကြာတစ်ခုကတော့ C နဲ့ပတ်သက်တဲ့ဟာစာအုပ်စီရှိတယ်စာသုံးစီရှိတယ်ဆက်သုံးစီရှိတယ်အဓိကတော့ဆက်သုံးစီတက်ပြီလေဆိုတော့အကုန်တက်ပြီကျန်တဲ့အားလုံးလူသုံးဖို့ပစ္စည်းတက်ပြီအခုဆိုရင်အားလုံးကနှစ်ဆတက်ကုန်ရတယ်ပုံမှန်မနေ့ဖြစ်စားတဲ့ကျွန်တော်ပေါင်မှုလေးရစားပြီးတော့တစ်ဆကွဲနှစ်ဆအကုန်တက်သွားတယ်ကအဟောင်းစီလေးတစ်ဆတက်သွားတယ်ခုထက်ကြည့်လဲစေးတက်တော့ဘာဖြစ်လဲဆိုတော့ဘယ်လိုပြန်လုပ်မလဲဆိုတော့ကျွန်တော်ကဘာ plan မှမချပြနိုင်
ဘူးဒါချင်းအခုလိုထိချုံမှုတစ်ခုလွန်ခဲ့တာရဲ့ကျင်းကဲဆက်ထိခိုက်လုံးပုံကိုလည်းစီးပွားရေးလုပ်ငန်းရှင်ကြီးက
ထိချုပ်တာတော့ပေရမှာမကောင်းဘူးထိချောင်းတာတော့ကောင်းတယ်ဟိုထိချုပ်ရနေပြီး over intervention မလို့ထိချုပ်မှုလုံကဲသွားရင်တော့ဒီကျွန်တော်တို့ရှိနေတဲ့ mechanism တွေအကုန်လုံးက automatic ကအောက်တယ် automatic ကစင်ကဲရိုက်စင်ကဲဖြစ်စင်ပေါ့တနည်းအားဖြင့်ကိုကိုင်းလိုက်ပြီးမယ်ဒီတနည်းအားဖြင့်နောက်ဆက်တွဲနေတဲ့ချင်းတစ်ယောက်လုံးမှာစင်ကဲချားနေရတယ်ပေါ့ဝေးသက်တွေလိုက်ပြီးတော့ bottleneck တွေသွားပြီးဆက်ပြီးကြုံပြတာလေးလည်းတွေ့ရတယ်ဆိုတော့ရေကကုန်ငန်းပစ္စည်းတွေကအင်ဂျင်နီအပူသွင်းတဲ့အပိုင်းတွေရှိလို့နော်အခုဆိုရင်ပြည်သူအဆောက်အအုံဆိုရင်ဟိုနိုင်ငံကြီးတွေတွင်တဲ့တွင်ရတဲ့ဟိုပေဘုတ်ဖတ်လို့ပေဘုတ်ကြီးကြီးပေါ့နော်ဟိုတည်သွင်းခက်တယ်ဒီပြည်သူအဆောက်အအုံမှာဒီ supply chain မှာပေါ့နော် shortage ဒီတော့ဒီ project ဒီဝင်းသက်ပြတ်တာတွေလည်းအများကြီးတွေ့ရတာပေါ့
တစ်ချိန်တည်းမှာ
ဒီဘွားပြဿနာပေါင်းစုံလာတဲ့အကျိုးဆက်ကိုလည်းအလေးအလတ်လုပ်ငန်းရှင်ကဒီမက်ခရိုအီကော်နမီအထက်ဆိုးရတာဒီအင်ဖလေးရှင်းရိတ်ကလည်းတက်အန်အပ်ရိတ်ကလည်းအလုပ်ကိုင်းနေပြောကြမှာပေါ့အားလုံးဖြစ်သွားပြီနိုင်ငံခြားအင်ဗက်စတာတွေထွက်သွားတယ်ဟိုက်ကော်လာဂျော့ပြီးဒုက္ခရောက်နေပြီဟိုအထီးတော့အောက်ဆုံးကတော့မော်လီဗမာအရန်တည်တာလာတယ်ဆိုတော့ကျွန်တော်နေရာတိုင်းနေရာရက်ွက်တန်းရက်ွက်တန်းရ
င်တွေကိုပြန်စီမံသင့်ပုံကိုလည်းလုပ်ငန်းရှင်ကြီးက
ဒီပရက်ရှင်ပေါ့နော်ဟိုဒီ innovation တွေဒီပရက်ရှင်ဖြစ်သွားတဲ့ပုံစံတွေ့ရဟိုဒီရဲ့ဟိုပြည်သူကျိုးပေါ့နော်တကယ်တော့ဟိုနိုင်ငံတော်ဒီနဲ့ဒေါ်လာစီးတက်တာကိုထိန်းမှုအတွက်ရွေးချယ်လက်ရှိရလဲကောင်းတယ်ထိန်းတယ်ဆိုတာစနစ်တကျဟိုထိန်းချုပ်တာမဟုတ်ဘဲနဲ့ဇီးကွက်စီးပွားရေးဆက်ဆံထိန်းချောင်းတာပေါ့နော်အစိုးရဆိုတာနိုင်ငံတိုင်းကတော့စီမှုမှာလည်းစီမှုအစိုးရတရုတ်မှာလည်းတရုတ်အစိုးရထိုင်းလည်းမှာထိုင်းလည်းအစိုးရကိုယ်နိုင်ငံစီးပွားရေးကိုစနစ်တကျတော့အကုန်လုံးသူနည်းသူရနဲ့တူအကုန်လုံးထိန်းချောင်းကြရပြီဟောဘလူးမက်ကနီဇမ်သုံးမလဲဆိုတာပဲအရေးကြီးတယ
်မြန်မာစစ်ကောင်စီအနေနဲ့သရီလင်္ကာလိုဖြစ်လာမှဆိုရင်ပြီးနိုင်ငံခြားငွေစုဖို့ရည်ရွယ်ချက်ကောင်းခဲ့ပေမဲ့လက်တွေ့လုပ်ပုံလွဲကုန်ကအခုလိုပို့ဆိုရင်လာရတာလို့သုံးသပ်သူတွေကဆိုပါတယ်ခင
်ကိုဝင်းမင်းပြောပြသွားတော့ပါခင်ဗျာထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့အဖမ်းခံနေရတဲ့မြန်မာနိုင်ငံသားတွေပြန်ပို့တဲ့တရင်ကိုမတင်ပြခင်အခုတခါတော့ဒီတိုက်ပွဲတွေရှိတဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းတွေကအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့စစ်ပြေးဒုက္ခသည်တွေအတွက်မီဇိုရမ်ပြည်နယ်ကဒုက္ခသည်အသီးအမှတ်ပြုကပ်ပြားတွေထုတ်ပေးနေတာအကုန်လုံးနှီးပါရရှိနေပြီလို့ဒုက္ခသည်တွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့တရင်ကိုပြောပြချင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်ဟန်ဆရာနာရှင်စနစ်စန့်ကျင်သူတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းခဲ့လို့စကိုင်းတိုင်းနဲ့ချင်းပြည်နယ်ကဒေသခံတွေဘေးလွတ်ရဒေသနဲ့အိန္ဒိယနိုင်ငံနယ်စပ်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်ခဲ့ပါတယ်မီဇိုရမ်ပြည်နယ်ရောက်စစ်ဘေးရှောင်တွေကိုပြည်နယ်အစိုးရကနေဒုက္ခသည်အသိအမှတ်ပြုကတ် ID ထုတ်ပေးနေတာအကုန်လုံးနှီးပါရနေပြီလို့ပြည်နယ်အစိုးရစီးရင်တွေကိုကိုးကားပြီးမီဇိုရမ်ရောက်ကိုနုတုံသတင်းဌာနအက်ဒီတာSlide Robert ကပြောပါတယ်
။ဒီကတော့ဒီဒီကရမရောက်နေတဲ့ဒီမြန်မာစစ်ဘေးရှောင်ပြည်သူတွေပေါ့နော်။သူတို့ကဘုံကျဲကနေဒုက္ခတွေအပြစ်မပြုတ်ကပ်ရပေါ့နော်။အဲ့ဒါကိုသူတို့ကပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကစပြီးတော့ဒါထုတ်ပေးနေတာပေါ့နော်။သူတို့စစ်တိုက်ထုတ်ပေးနေတာခုဆိုရင်အစိုးရရဲ့ပြောချက်ချက်ရတော့စစ်ဘေးရှောင်ပြည်သူအားလုံးရဲ့ဟိုလူဦးရေ99ရာခိုင်နှုန်းကျော်ကိုသူတို့ထုတ်ပေးသွားပြီပေါ့နော်။သူတို့ခုလည်းလည်းထုတ်ပေးနေတာပေါ့နော်။
မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်လာကြတဲ့စစ်ဘေးရှောင်ပြည်သူတွေကိုစနစ်တကျစည်ရင်ပြုစုနိုင်ဖို့မီဇိုရမ်အစိုးရကပြည်နယ်ခရိုင်ကျေးရွာအဆင့်အထိကော်မတီအသီးသီးဖွဲ့စည်းပြီးဒီနေ့ဖေဖော်ဝါရီလကစလို့စစ်ဘေးရှောင်ပြည်သူတွေအတွက် ID card ထုတ်ပေးရေးအကောင့်ထယ်ဖို့ဆောင်ရွက်ခဲ့တာပါလက်ရှိမီဇိုရမ်ပြည်နယ်ရောက်စစ်ရှောင်တွေကိုပြည်နယ်အစိုးရကနေကူညီဆောင်ရှောက်ပေးနေတယ်လို့မီဇိုရမ် NGO ဖြစ်တဲ့United for Democratic Myanmar တွဲဘက်အတွင်းမူကိုရစ်ချတ်ကပြောပါတယ
်မီဇိုရမ်အစိုးရမှာကအဲ့ဒီစစ်ရှောင်းတွေအတွက်တည်တံ့ချမှတ်ထားတဲ့ budget တော့မရှိဘူးပေါ့နော်သူကဘဟုအစိုးရကိုစစ်ရှောင်းအဒီအတွက်ဆိုပြီးတော့မှဒါပုတ်ဆံတောင်းထားတာရှိတယ်အရင်တစ်ခေါက်ကတော့သူကဒီ3,000လောက်တောင်းတယ်ပထမခေါက်ကသူက3,300တော့ဘဟုအစိုးရကချပေးတယ်အဲ့ဒီ3,300ချပေးလာတဲ့ဟာကိုသူကဒီနေ့တိုင်းမှာရှိတဲ့တော့ DCD ကိုအကုန်လုံးခွဲဝေလိုက်တာ DC ကနေတစင်အဲ့ဒီစစ်ပြီးရှောင်းနေလူအနေနဲ့နေရမှာသူတို့ပြန်ပြီးတော့မှကုမ္ပဏီဆောင်ရွက်ပေးနေတဲ့ဟာလေးတွေတော့ရှိတယ်ကျန်တဲ့3,900လဲမကြာခင်ရတယ်လို့တော့သူတို့ညွှန်လင်းတာပေါ့နော
် High Level Committee on Myanmar Refugees အဖွဲ့ရဲ့စည်ရင်းတွေအရအခုလက်ရှိမီဇိုရမ်ပြည်နယ်ခရိုင်6ခုမှာစစ်ပြီးရှောင်းစခန်း150နီးပါးရှိပြီးစစ်ပြီးရှောင်းလူဦးရေ12,000နီးပါးရှိပါတယ်စကမ်းပြည်မမှာနေထိုင်သူ18,000ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ချင်းလူအခွင့်ရေးအဖွဲ့ရဲ့မှတ်တမ်းတွေအရဒီထက်ပိုများနိုင်တယ်လို့ချင်းလူအခွင့်ရေးအဖွဲ့ဒုတိယအမှုဆောင်ဒါရိုက်တာဇာအုတ်လျံကပြောပါတယ်
။စစ်ဘေးတင်းရှောင်းနေတဲ့အခြေအနေမှာကျွန်တော်စီးရင်အရဒီချင်းပြည်နယ်အတွင်းမှာဒီ IDP ကခုနကောင်းညီပါလောက်ရှိတယ်။ဒီချင်းပြည်နယ်ပြည်ပအဘိကအချင်းမျိုးရမ်ကိုဒီဒုက္ခတွေအနေနဲ့ရောက်လာတဲ့လူကငါတောင်းဆိုလို့ရှိနေပြီစစ်ကောင်စီအနာတမိတွေကအသိဉာဏ်ရောချင်းကြီးတူထူရမြင့်ရည်ကိုဆင့်ခေါ်ပြီးတော့ပြည်စစ်ဒေသကိုအနေနဲ့မြင့်ခဲ့ပြီ
မြန်မာနိုင်ငံမှာ2021ခုဖေဖော်ဝါရီလရက်နေ့စစ်တပ်ကအာဏာသိမ်းမှုပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ဖလန်းမတူပြီးတန်တလန်နဲ့စကိုင်းတိုင်းကလေးမြို့နယ်ကဒေသခံတွေမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတင်းရှောင်နေသူတွေရှိနေတဲ့ဖြစ်ပါတယ်ဒီလိုရောက်ရှိလာတဲ့မြန်မာဒုက္ခသည်တွေကိုမီဇိုရန်ပြည်နယ်အစိုးရအပါအဝင်အစိုးရမဟုတ်တဲ့ NGO အဖွဲ့တွေဘာသာရေးအသင ဖီယိုရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုတော်ရရှင်တွေကြည့်ရှုနားဆင်နေရတာပါခင်ဗျာ။အခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံထဲမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုနေဇာကိတ်ကနေတဆင့်မြန်မာနိုင်ငံထဲပြန်ပို့ပေးနေပါတယ်။ဇွန်လ19တောက်ကြနေ့မှာဖမ်းဆီးခံမြန်မာနိုင်ငံသား150ကျော်ကိုရနောင်းကော့တောင်းနေဇာကနေမြန်မာနိုင်ငံကပြန်လည်လက်ခံခဲ့ပါတယ်။ဒီတော့ပြန်မြန်မာနိုင်ငံသားတွေအကြောင်းနဲ့ပတ်သက်ပြီးကိုစီသူကပြောပြမှာဖြစ်ပါလေဗျာ
။နေဆက်ဒေတာတွေကတဆင့်ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာသူအများစုပါတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံဒေတာအသီးသီးကအချင်းထောင်တွေမှာထိန်းသိမ်းထားရကနေနေဆက်ကိအသီးသီးကနေပြန်လည်ပို့ဆောင်ပေးနေတာပါ။ဒီကနေ့ဇွန်လ18ရက်နေ့မှာတော့ရနောင်းကော့တောင်းနေဆက်ကိကနေမြန်မာနိုင်ငံသား150ပြန်ပို့တော့ပါ။ဒီကနေ့ပြန်ပို့တဲ့မြန်မာနိုင်ငံသားတွေအကြောင်းထိုင်းနိုင်ငံမြန်မာတန်ရုံလောတမတန်ရာရှိဦးရဲလင်းထက်ကအခုလိုပြောပါတယ
်။အများသုံးမှာတော့ပြည်မှုဆိုင်ရာလည်းရှိတယ်။ပြည်မှုဆိုင်ရာကတော့နည်းတာပေါ့။ဒါပေမဲ့တရားမဝင်လာတဲ့လူတွေကများတယ်။တရားမဝင်လာပြီးတော့တရားမဝင်တချို့ကြတော့တစ်ခါလည်းဝင်တယ်။နောက်ကထပ်ဝင်တဲ့လူတွေရှိတယ်။အဲ့လိုနှစ်ခါသုံးခါဝင်တဲ့လူတွေရှိတော့ဟောလူကမလျော့သွားမလဲ။ပြန်ပြန်ကြီးများလာတာ။အခုဆိုရင်မလေးသွားတဲ့လူတွေလည်းရှိတယ်။မလေးဘက်ကိုဝင်တယ်။ထိုင်းကနေတဆင့်ကိုဝင်တယ်။အဲ့လူတွေလည်းဖန်တာ။အဲ့လူတွေလည်းများတယ်ဗျ။ဟောစားအဓိကတော့ဟုတ်တာဟိုင်ယာဟိုင်ယာဘက်မှာဆောက်ကလာဘက်မှာပုံရတယ်အဲ့လူတွေအဲ့လူတွေကြတော့လေဒီကော့ရနောင်းလာဝကပဲပို့တော့တောင်ပိုင်းတစ်ခုလုံးကရနောင်းလာဝကပဲအဓိကထားပြီးပို့တော့လူတွေကပြည်လာလူတွေကများလာတာပေါ့အဲ့ဒါတွေကိုရှိတယ
်ထိုင်းနိုင်ငံရနောင်းခရိုင်အချင်းထောင်တွေထဲထိုင်းရဲတပ်ဖွဲ့ကဖမ်းမိထားတဲ့တရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသားတွေကိုတလ3ချိန်ပြန်လည်ခေါ်ဆောင်ပေးနေပြီမဲ့ဖမ်းဆီးခံမြန်မာနိုင်ငံသားအများအပြားရှိနေသေးတာကြောင့်ထောင်တွင်းအနေဆင်းရဲတာတွေလည်းကြားသိနေရတယ်လို့သူကဆက်ပြောပါတယ်။2022ခုနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လထဲမှာတင်မြန်မာနိုင်ငံသား1000ဝန်းကျင်လောက်ဖမ်းဆီးခံထားရတာပါ။ဖမ်းဆီးခံရသူတွေဟာမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးခက်ခဲမှုတွေကြောင့်အလုပ်ကံရှာဖွေဖို့အတွက်လူကုန်ကူးသူတွေနဲ့လာကြရင်ဖမ်းဆီးခံခဲ့ကြရတာပါ။မုံရွာကနေထိုင်းနိုင်ငံမှာအလုပ်လုပ်ကံမှုစီစဉ်ဆောင်ရွက်ပေးမဲ့သူကိုမြန်မာငွေကျပ်23သိန်းပေးခဲ့ရတဲ့မတ်တန်နာကသူကြုံခဲ့ရတာကိုခုလိုပြောပြပါရယ
်။ဒီကနေ့လေးစီးပြီးသွားတယ်ဖြင့်။ဆက်ပြီးတော့ရနောင်ရောက်တော့မိသွားတယ်။ကားပေါ်မှာပဲမိတယ်။ပြီးတော့ပွဲစားမပါတဲ့အတွက်မိတို့၃လပါနေနေရတယ်ဖြင့်အချုပ်ထဲမှာ။အာနေပြီးတော့ပုံမှန်လဲအချုပ်ကတော့တို့ကအဆင်ပြေပါတယ်။ဒါပေမဲ့တနေ့သမင်း၃ချိန်ကျွေးတယ်။ဟောကျန်တဲ့ဥစ္စာတော့ကိုယ့်အနောက်ကိုကိုပဲပေါ့။နောက်ပတ်စံရှင်သုံးရတယ်ပတ်စံမရှင်မသုံးရဘူးဖြင့်။ဒီနေ့ခံရတာတော့တော်တော်လေးကြက်တယ်။ကြောက်သွားပြီ။
ထိုင်းနိုင်ငံမှာအလုပ်လုပ်ကံမှုသွားကျင်သူတွေကိုတရားဝင်လမ်းကြောင်းကနေပဲဝင်ရောက်ဖို့မှတ်တမ်းတာကတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံရောက်နေတာကြာမြင့်နေပြီးတရားမဝင်နေထိုင်မှုကြောင့်ဖမ်းဆီးခံခဲ့ရတဲ့ကိုဟိမင်းလက်ကအလုပ်လာလုပ်မဲ့သူတွေအသတိရှိကြဖို့ခုလိုပြောပြပါတယ
်။တို့အားလုံးကျွန်တော်ဆက်သားလေးကိုကျွန်တော်တို့ပြောခဲ့ပါတယ်။ဘယ်လိုကြာကျွန်တော်တို့မိတယ်ပေါ့။အခုကအပွဲသားလေးကလိမ့်နေပြီးတော့ခေါ်ကြတယ်။ဒီအိုက်ဆာကိုမတရားဖြတ်တယ်။ဟိုအာမခံပြီးတော့ပို့ပေးမယ်ဟိုရောက်ရင်ဟိုရောက်ချင်ပို့ပေးမယ်လမ်းမှာမိတယ်။အဲ့တော့ဗမာတွေကဒီမှာစိတ်တွေဖြစ်နေတော့ကြောက်ပြီးတော့ထွက်ကြတယ်။လောကနားမနေသူတွေခံရတာပေါ့။အဲ့ဒါပွဲစားတွေလုပ်နေတာ။ပွဲစားနဲ့ထိုင်းရလူတွေနဲ့ပေါင်းပြီးတော့လုပ်ကြတာပေါ့။ဗမာချစ်ချစ်လုပ်ကြဖြစ်ပါတယ်
။ပြန်လာသူတွေတဲ့ကိုဗစ်ကာကွယ်ဆေးမထိုးရသေးသူတွေကိုကော့တောင်းမြို့ကကိုဗစ်စောင့်ကြည့်စင်တာမှာထားပြီးမှပြန်ပို့ပေးမယ်လို့ကော့တောင်းဒေသတာဝန်ရှိသူတွေကပြောပါတယ်။ကိုဗစ်တက်တရလိုင်းကူးစက်မှုကိုထိန်းချုပ်နိုင်ဖို့စူးစမ်းနေတဲ့ထိုင်းနိုင်ငံမှာနေဆက်ဒေသတွေကနေသူ့နိုင်ငံနဲ့တရားမဝင်ဝင်ရောက်လာသူတွေကိုမပြတ်စောင့်ကြည့်ဖမ်းဆီးမှုတွေလုပ်နေပေမဲ့မြန်မာပြည်တွင်းမှာအခက်အခဲအမျိုးမျိုးကြောင့်နေဆက်ကတဆင့်ထိုင်းနိုင်ငံနဲ့ရွှေ့ပြောင်းသွားလာနေသူတွေတနည်းတခြားတိုးလာနေတယ်လို့ရွှေ့ပြောင်းအလို့သမားကြီးဆောင်ရွက်နေသူတွေကပြောပါရခင်ဗျာ
။ထိုင်းနိုင်ငံထဲမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးခံရပြီးတော့မြန်မာနိုင်ငံဘက်ကိုပြန်လည်ပို့ဆောင်ခြင်းခံရတဲ့မြန်မာနိုင်ငံသားတွေအကြောင်းနဲ့ပတ်သက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတော့ကိုစီသူရဲ့တင်ပြချက်ဖြစ်ပါရခင်ဗျာ။ကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလာရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook မှာလည်းအချိန်နဲ့တပြေးညီတင်ပေးနေပါတယ်ခင်ဗျာ။မကြခင်နောက်ပိုင်းမှာတော့ အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာ
ပါ။တရင်မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရင်မှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VUE American တန်ရဲ့စနေနေ့မနက်ခင်းပိုင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24.50 အပြင် VUE ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကန္တာတွေကိုထုတ်လွှင့်သွားဖို့ကျွန်တော်ပြင်ဆင်ထားပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးကန္တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေနဲ့အသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေတွေကြောင့်တိုင်းပြည်ကနေထွက်လာခဲ့ကြပေမဲ့နေရပြန်ခွင့်ရဖို့အတွက်မျှော်လင့်ချက်အပြည့်နဲ့ဆက်ပြီးတော့နေထိုင်နေကြရတယ်လို့ဒုက္ခသည်အမျိုးသမီးအများအပြားကပြောပါတယ်။ဒီလိုမျိုးဒုက္ခတဲ့အမျိုးသမီးတွေနဲ့တွေ့ဆုံပြီးတော့ဒီအခက်အခဲစင်ကုန်မှုတွေဘယ်လိုရှိသလဲဆိုတာနဲ့ပတ်သက်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ်ဗျာ
2022ခုနှစ်ဖေဖော်ရီလနောက်ပိုင်းဥယျာဉ်စွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။အများစုကပြည်တွင်းမှာပဲဥယျာဉ်တွေကိုစွန့်ခွာထွက်ပြေးနေကြရတဲ့သူတွေဖြစ်ပြီးတော့နေဆက်ဖြတ်ကျော်ပြီးအိန္ဒိယနိုင်ငံတွေကိုရောက်လာကြတဲ့သူတွေလည်းတောင်းကနန်းနဲ့ချီရှိပါတယ်။အိန္ဒိယထိုင်းနိုင်ငံနေဆက်ဒေသတွေကိုထွက်ပြေးတင်းရှောင်လာကြသူတွေကအများစုဖြစ်တယ်လို့ပဲဒီထဲမှာ CDM မြေချားဝန်ထမ်းမဆုလည်းပါပါတယ်
။ရန်ကုန်မှာအစီဒီအမ်နေစာလုပ်တော့မယ်ဆိုတော့ရက်ခါဝန်ထမ်းတွေအလုံးစုပြီးတော့လုပ်ကြတယ်။တော့မယ်ဆိုတော့ပေါ့မြေပြင်တပိတ်တွေတောက်လျှောက်လှုပ်ရှားခဲ့တယ်။2021ခုနှစ်နိုဝင်ဘာမှာဖွဲဒီအကုန်လုံးဖမ်းခံရတယ်။ဖမ်းခံတော့ဒီမြဝတီမှာကျင်ညာတဲ့သူသတင်းတွေမှာထည့်တဲ့နာမည်နဲ့ပေါ့နော်။ထည့်တော့အာနဲ့ဒီပြင်ပြင်းနေတဲ့ဟိုဖတ်ပြလာပြီးတော့အမီမီနဲ့ရက်40မြောက်မှာပေါ့နော်တိုက်ပွဲဖြစ်တယ်ပြင်ပြင်းနေမှာတိုက်ပွဲဖြစ်တော့အာဒီဇင်ဘာ14ရက်နေ့မှာတိုက်ပွဲစဖြစ်တယ်စဖြစ်တော့အဲ့ရနေရှောင်းရတာပေါ့နော်ရှောင်းရင်းနဲ့ပဲတောင်းရင်းမြေပြီးမှရှိရဲနွားချန်လေးကိုမြစ်ကိုကူးပြီးတော့ပေါ့နော်အဲ့လိုမျိုးလာခဲ့ရတယ်ပေါ့အခက်ခဲတွေကတော့အများကြီးရဲနွားချန်ထဲမှာလည်းရက်တွေအများကြီးနေခဲ့ရတယ်ပေါ့နော်နေကြီးတွေထဲမှာပဲအဲ့လိုအိတ်ခဲ့ရတာပေါ့အဲ့စစ်ကအရန်ဖြစ်တဲ့ခါကျတော့ဒီလက်နက်ကြီးတွေကြီးစံတွေအိုက်ကြထဲမှာပဲဒီလိုပဲပြီးလွှားခဲ့ပြီးတော့နေခဲ့ရတာပေါ့
မြန်မာပြည်တွင်းမှာဘယ်လိုမှဆက်နေလို့မရတော့တဲ့အခြေအနေကိုရောက်မှသာထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးလာခဲ့တာဖြစ်ပြီးအသက်လူပြေးခဲ့ရတာဖြစ်တယ်လို့မဆုကပြောပြပါဗျ
။ဒီအသက်မတည်လို့ကံကောင်းမဲ့တောင်းရင်းရရေတက်တဲ့အချိန်ကူးခဲ့ရတဲ့အချိန်မှလေလူတွေကအရမ်းများတယ်ကျိုးလေးတစ်ချောင်းလေးဝယ်အားပြုပြီးကူးခဲ့ရတဲ့အချိန်ဆိုတော့လေအချိန်မှခလေးကလည်းနှစ်ယောက်ဆိုတော့သူကလည်းတစ်ခါမှတွေ့ကြုံမရှိသေးတနက်ကနေကြိုင်းရင်ကိုသူကအရမ်းကြောက်နေပုံအငယ်လေးကငိုတာပေါ့နော်ငိုပြီးတော့အမှသားမီးမြောက်မျောသွားတာမျောသွားတော့ဖေးရလည်းအကြီးကောင်ကိုကင်ထားတာဆိုတော့သားမီးမြောက်လုံးမျောသွားအမှ PDF ခလေးလေးတွေရာလေကျမတို့သားမီးကိုကဲလို့မတည်တာအဲ့လိုမျိုးအခက်အခဲတွေအများကြီးပဲရှိခဲ့တယ်တော်တော်ချင်းနေဆိုးခဲ့တယ်အများကြီးပဲဟိုကလက်နက်ကြီးအိမ်ဒင်းလာကြတာတွေရောအဲ့ဒီစစ်ဆောင်တော့လေလက်နက်ကြီးကြတာနှလုံးတွေတောင်လေပွင့်ထွက်မတတ်အောင်ခံစားရတယ်ဒီအဆန်ကြီးအရန်ပြင်းတော့လေအိမ်ကြီးပါလှုပ်အဲ့လိုမျိုးဖြစ်ခဲ့တယ်အများကြီးပဲ
နေဆက်တစ်ဖက်ထိုင်းနိုင်ငံကိုရောက်ပြီးချိန်မှာတော့အသက်အန္တရာယ်အတွက်မစိုးရင်ရတော့ပေမဲ့လေအခက်ခဲတွေကတော့ရှိနေသေးပါမဆုလိုပဲမြန်မာနိုင်ငံအတွင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီးမြန်မာစစ်တပ်ရဲ့နှိမ်နှီးမှုတွေကြောင့်ပြည်တွင်းမှာပဲလူတွေနဲ့ချီထွက်ပြေးခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကမှထိုင်းနယ်စပ်မဲဆောက်မြို့ကိုရောက်လာခဲ့တဲ့တက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမတ်တစ္ဆာကလည်းသူကြုံတွေ့ရတဲ့အခက်ခဲတချို့ကိုအခုလိုပြောပြပါတယ်
မြန်မာနိုင်ငံဘက်ခြမ်းဆက်ဆောက်လို့ရှိရင်တော့အလုံးလုံးနဲ့အနေထားရရှိတယ်။ဒါပေမဲ့တခုအားကြတော့လို့ဆိုတော့ကျွန်တော်တို့ဒီဘက်ကတရားဝင်လာနေရတဲ့လူတွေဖြစ်တဲ့အခါကျတော့ထိုင်းရဲနဲ့ထိုင်းထောက်နိုင်ရေးစောင့်ကြည့်မှုတွေလည်းရှိတယ်။ဟိုအဓိကကျွန်တော်တို့မှာတရားဝင်ဆိုတဲ့ဟာဖြစ်တဲ့အခါကျတော့ထိုင်းရဲဘက်မှာတော့ကြောက်ရတယ်ပေါ့နော်။အသက်အန္တရာယ်မဆိုးရင်ရဘူးပေါ့။ဆိုတော့ ကျွန်တော်တို့ဒီစီးပွားရေးမှာလူတွေအချင်းချင်းလည်းပြောနေကြစကားရှိတယ်။ဟိုဘလို့ပဲဒီမှာဖမ်းခံရတယ်ပဲပြောပြောထောက်ချမ်းကောင်မလိုမျိုးစကားစကားဖမ်းမိွားလို့တတ်တာမျိုးတွေစကြောရေးမှာဟိုနှိပ်စက်တာမျိုးတွေတော့မဖြစ်တော့ဘူးကော။အနည်းဟိုအလွန်ဆုံးထိုင်းချုပ်ရောက်တယ်အဲဒါလောက်ပါပဲဟုတ
်။သူ့အတွက်ကတော့ဒီလိုအခက်ခဲတွေထက်မြန်မာပြည်ကိုတော်တော်နဲ့ပြန်ဝင်မရမှာကိုပဲပို့ပြီးတော့စိုးရိမ်နေလို့လည်းမတ်သစ္စာကပြောပါတယ
်။ဒါအနေနဲ့ပြောရမယ်ဆိုရင်တော့အဲ့အာဟာရတက်စားလို့ရှင်ပို့ပြီးတော့စိုးရင်အဲဒီမင်းဆောင်မှာအကြာကြီးဖြစ်သွားမှာစိုးရင်လည်းအာဒီလိုမျိုးအကြာကြီးတော့လည်းကိုဆက်ပြီးတော့လုံနေချင်သေးတဲ့လူငယ်တွေပဲဆိုတဲ့အခါကျတော့ဟိုတနည်းတစ်ဖုံတော့ပြည်ရင်းပြန်ပြီးတော့အာပြည်ရင်းမှာလှူရှားမှုတွေမလုပ်ရမှာတော့အဲစိုးရင်ကျတော့ရှိတယ်ပေါ့နော်ပို့ပြီးစိုးရင်တော့ဆိုအဲ့ဒီဟာပေါ့ဆက်ပြီးတော့တော်လိုင်းကိုဆက်ပြီးလောက်ခွင့်မြန်မှာရောင်းမှာကြံခဲ့တဲ့ကိုရဲ့ဒီချင်းကရဲဘော်တွေအဲအတွက်ဒီဘက်ကိုရောက်လာရင်ညားရဲအတွက်ကအားရော့သွားမှာဆိုအဲ့ဒီစိုးရင်ကျတော့ပို့ပြီးတော့ရှိပါတယ
်ဒုက္ခတွေဆိုတဲ့အတိုင်းဒုက္ခတွေရှိနေမှာမှန်ပေမဲ့လို့စိတ်ကြခွန်အားမကြအောင်ကြိုးစားရတယ်လို့လည်းသူကပြောပါတယ်။ပြည်တွင်းမှာပဲစားဝင်နေရေးအခက်အခဲတွေနဲ့အသက်လူကြီးအိုရင်ဆုံးခွာထွက်ပြေးနေကြတဲ့တွေထက်စာရင်သူတို့အခြေအနေကအများကြီးကောင်းနေသေးတာကိုနားလည်ပြီးလူလူတိုက်ပွဲအောင်မြင်တဲ့အထိတက်နိုင်တဲ့ဘက်ကနေဆက်ပြီးပံ့ပိုးပါဝင်သွားမယ်လို့လည်းမတ်သစ္စာကပြောပါတယ
်။ဒုက္ခတွေဖြစ်ရအဲ့ဒါရောညင်းလို့မရဘူးဆိုတဲ့အခါကျတော့လက်တလုံးစိတ်ခံစားချက်ကတော့အဓိကအခက်ခဲဆုံးကတော့ဟိုမိသားစုလွမ်းကြပါတော့။မိဘနဲ့အတူနေရတဲ့လူငယ်တွေဖြစ်တဲ့အခါကျတော့အဓိကတော့မိဘကိုလွမ်းတယ်။ဆိုတော့ဒါနဲ့လည်းဘာလို့သွားပြီးတော့အာယူပြီးရှေ့ဆက်ရလဲဆိုတဲ့အခါကျတော့ကိုယ့်လူမျိုးကိုထက်ငယ်တဲ့တခြားလူငယ်ရှိသေးတယ်။အခုမှ16 15 16 18လေးကဆိုသူတို့ဆိုအကတရဲဘော်ကြီးရှိတယ်။သူတို့ဆိုလို့ရှိရင်တော့တဲတောင်ထဲမှာနေရတာမျိုးရှိတယ်။မိသားစုနဲ့အဝေးနေရာမျိုးရှိရဲ့ဆိုတဲ့ဟာမျိုးတွေအဲကိုရဲ့ဘယ်လိုပြောရမလဲဒီလူလူတလိုင်းမှာပါနေကြတဲ့လူငယ်ချင်းချင်းကိုပြန်ပြီးတော့နှိုင်းချင်တာပေါ့နော်သူတို့တော်မှပဲဟိုဒီလူမျိုးပါဆက်ပြီးတော့ပောင်းဝင်နေကြတာငါတို့ကအနည်းဆုံးတော့အာဒီမဲဆောက်ရောက်နေတယ်လုံလုံနဲ့နေရာတော့တော့ဖြစ်နေတယ်ပေါ့နော်ဆိုတော့အဲ့အတွက်အကုန်လုံးညီညီညာနဲ့ရှေ့ဆက်သွားမှရမယ်ဆိုတဲ့ဟာမျိုးပေါ့နော်ငါတို့ဒီဘက်မှာဟိုဒုက္ခတွေဖြစ်နေအကြောင်းတွေလည်းရနိုင်တဲ့ဘက်ကနေပံ့ပိုးသွားကြမယ်အဲ့ဒီအတွေ့အကြုံနဲ့ရှေ့ဆက်လို့ရတယ်ပေါ့နော
် CDM လှုပ်ရှားမှုမှာပါဝင်တဲ့မိရထားဝင်တဲ့မတ်စုကလည်းလက်ရှိထိုင်းနိုင်ငံမှာအခက်အခဲရှိတယ်ဆိုပေမဲ့လို့မြန်မာပြည်ပြန်လို့မရသေးတဲ့အခြေအနေမှာတော့ထိုင်းနိုင်ငံအတွင်းမှာပဲဆက်နေပြီးတက်နိုင်တဲ့လှုပ်ရှားမှုတွေမှာပါဝင်သွားမယ်လို့ပြောပါတယ
်။ငကိုမူရင်းဆွဲဆန္ဒရတော့နော်ကိုမြန်မာပြည်ပဲကိုပြောတာပေါ့နော်ဒါပေမဲ့လည်းဝင်လို့မရတဲ့အခြေအနေနဲ့ဆိုတော့အခုလက်ရှိဒီနိုင်ငံမှာပဲနေပြီးတော့ပေါ့နော်တော်လိုင်းရေးအတွက်ဘာတွေထပ်ပြီးလုပ်ရမလဲပေါ့နော်အဲ့လိုမျိုးပဲစဉ်းစားနေပါတယ်ရှင်ဟိုအရင်လဲဒီလိုပေါ့နော်မြေပြင်တပိတ်တွေထောက်ရှားဖို့တော့ကိုရန်ကုန်လူတွေနဲ့ချိတ်ဆက်ပြီးတော့လုပ်နေဆိုတော့တခြားနိုင်ငံတကယ်လို့မှသွားခဲ့လို့ရှိလို့ရှိရင်ပေါ့နော်ကိုဆက်လုပ်နိုင်မလားအဲ့ဒါလည်းတွေးသေးတယ်ပေါ့နော်ခလေးနှစ်ယောက်လည်းရှိတော့သူတို့ပညာကြီးလည်းတွေးတော့လက်ရှိဒီမှာလည်းခလေးနှစ်ယောက်ကြောင်းထားထားတယ်ဆိုတော့ပေါ့နော်ဟိုတွိုင်းရင်ဒီထက်ပိုကောင်းမလားလို့တော့တွေးမိကြည့်တယ်ပေါ့နော်ဒီနေ့အဲ့နိုင်ငံသားပေါ့တတိယနိုင်ငံကိုတွေးမိကြည့်ပေမဲ့လည်းဟိုတော်လန်ကြီးတော့ပေါ့တာသမီတော်နဲ့ပဲဒီမှာပဲဆက်နေဖို့ပဲဆုံးဖြတ်ထားပါတယ်ရှင်ဟုတ်အပြန်လို့ရမှဆိုတော့အရန်ပြန်ကြပါလေရှင်ဟုတ်ကဲ့
ဘယ်နေရာဘယ်ဒေသမှာပဲဖြစ်ဖြစ်အခက်အခဲတွေကတော့လူတယောက်ချင်းစီရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ကြုံကြရတာပါပဲမတ်တစ္ဆာနဲ့မဆုလိုလူနေဆက်ဒေသတွေမှာရောက်နေကြတဲ့သူတွေအတွက်အခက်အခဲတွေရှိတယ်လို့အချင်းအမျိုးမျိုးကြောင့်တတိယနိုင်ငံတွေကိုထွက်ခွာလာခဲ့ရပြီးတဲ့နောက်မှာနေရာသစ်မှာအခက်အခဲကြုံရသူတွေလည်းအများပြားရှိပါတယ်။အာနာသိမ့်မှုနောက်ပိုင်းထိုင်းမြန်မာနယ်စပ်ကနေတဆင်းအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တဲ့မတ်မီရဲ့သူကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။တကယ်ကိုကလေဒီလိုလာဖို့လည်းအစီအစဉ်မရှိဘူး။ဟိုဘမပြီးခဲ့ရနေအဖမ်းမခံရအောင်အတက်မခံရအောင်ဒါဒီနယ်ဘက်ကိုရွှေ့လာတယ်ဘက်ဆောက်ရောက်လာတယ်အဲ့ဒီကနေမှနေလို့အစီမပြေလို့လုံချုံရဲအတွက်ခက်ခဲဖြစ်လို့ဆိုတော့လူခွေအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ဒါ6လတင်ခဲ့တယ်တင်ခဲ့ပြီးတဲ့အပေါ်မှာမှသူကဒီ humanitarian parole visa ပေးတယ်ပေါ့နော်ဆိုတော့အဲ့ဒီအစီအစဉ်နဲ့အဲကြောက်လာခဲ့တာပေါ့ဆိုတော့အဲ့ခါကျတော့မေရတို့ကတကယ်ကျတော့ဟိုရှောက်တာရှောက်လိုက်တာဟိုလုံချုံရဲအရာစိုးရိမ်လို့ပေါ့နော်ထောက်လိုက်တာပဲရှိတယ်ဒါပေမဲ့ by information မအောင်မရတာဟိုရှောက်တဲ့အချိန်လုံးကလည်းဘယ်လောက်ကြာမလဲလည်းမသိဘူးပဲထိတ်သွားရမလဲမသိဘူးရှောက်ပြီးသွားရင်ဘယ်လိုဖြစ်မလဲဆိုတာလည်းဘာမှမသိဘူးအဲ့ဒီမှာရှောက်လိုက်တယ်ရှင်သာရပါမယ်လေကျွန်တော်တို့ကမထွက်ခေရဲ့အဖြစ်ကိုဘယ်ရက်ထွက်ရမလဲမသိဘူးဖြစ်နေတာဟို तू ကထွက်ဆိုထွက်လိုက် तू ကလောက်ခေါ် walk လိုက်သွားတယ်အဲ့လောက်ပဲကိုယ်သိတယ်ကျွန်တော် information ဘာမှမရ
လုံချုံရေးရရေးပေါ်အခြေအနေတစ်ခုအောင်မှာလူသားချင်းစာနာကူညီတဲ့အနေနဲ့ထုတ်ပေးတဲ့ဒီဗီဇာဟာတတိယနိုင်ငံတစ်ခုမှာလာရောက်အခြေချတဲ့ဒုက္ခတွေခိုးလုံနေထိုင်ခွင့်အစီအစဉ်နဲ့တော့မတူပါဘူး။ယာယီပြောင်းရွှေ့နေထိုင်တဲ့သဘောသာဖြစ်တာမို့အမြဲတမ်းနေထိုင်ခွင့်နဲ့တရားဝင်အလုပ်လုပ်ခွင့်မရတာကြောင့်လေဒီဗီဇာနဲ့လာတဲ့ဒုက္ခတွေဟာနိုင်ငံအသစ်မှာအခက်အခဲပိုးပြီးတော့များတတ်ကြပါရဲ့။ဒ
แต่เมื่อเสียหน้าเช่นแล้วเอาผิวเรามาในไทยนี่จ้าเลยตัวเองแท้ๆอเมริกาปูกาวเนี่ยเชนีบาลูมันมีเวทชูกะเปียวบาร์เองตอนนี้เราก็จะดีมาเยอะเลยดูเนี่ยเช่นเราเช่นบ้ามาแค่บ้ามาเปียกนะโอ้อารมณ์ไม่ชิวบ่เนาะดีมาสวยอ่ะท่านขยันมาไม่เจ้าอยากอ่ะท่านขยันมาไม่เจ้าอยากบ่เนาะโอ้มาจ้าเราไม่เสียเสียจังหวะเราเรียนยืนปูเลยอ่ะเดี๋ยวเช่นเราแพมเลยเดี๋ยวเช่นเราเบาจ้าบ้ามาเลยสวยเลยใส่ดีอเมริกันเช่นนี่เลยบ่ ก็เอาไม่เอาอย่างไม่สุดเลยยังจีเจนเลยจมารู้สายอะไรจมารู้ดีปอมาจมารู้แค่เคลียร์สิเดเพื่อนี่อาเบดีดับยาวเลยเว้ยชินีออกมาเดี๋ยวนะถ้าเป็นแม่เลยจมารู้ดาวใส่อาเงี้ยใส่เปียบีโร่ดาวจ่อไข่บาบีโร่มาใส่เลชอลายลุ่มยาวบ่เนาะจมารู้ยังน่ามิวสิกอีกด้วยนั่งแต่นั่งยังเล่าอีกด้วยบ่เนาะแต่จมารู้ใส่บิ๊กไปบ่วิ่งเอาไม่รู้จมารู้มีเลยกูแต่ชินีดีเลยสุดละก็กูมาตาวุ่นชินีดีเลยบ่เนาะ
กูลงในเรื่องไปชีออกมาเว้ยกูลงรู้ยากแล้วยากไม่สุดเลยสิบปอนด์อย่าดีมวยยากอ่ะบอกโอเคเช่นนี้มีวิวจังใจนี่ก็ทักฟ้าเกียร์ไปเมื่อลูเป็นยังไปดีต่อมาเว้ยเช้าเนี่ยอารมณ์ก็รู้กูเองกูเปลี่ยนใจเลยตัวบ้าที่ลูเปลี่ยนไปบุ๊กจะมารู้ยูมาเรียนจุดเล็กชิจงจุนี่อะไรจังไปฟินเองมวยเนี่ยแล้วแม่ก็ไปปีปะคารีมีอันส่งส่งตะโฟลูอันนี้ลู ดูการอะไรจ้ะยิ่งใหญ่เนี่ยเจ้าหนูเชี่ยงคุยอยู่ยาชิมาดาพี่นายเลยเนี่ยสุราบุเจ้าใหญ่ที่เป็นแบบมีตัวมีกันเอาดีมาเว้ยยันเอาเว้ยพี่ว่าเช่นชิมาเข้มพิวพี่ว่าเช่น
Makin juga kencing deh, mula mula ganda cebaliknya. Udahkan asyik marga tu dah soalnya Amerika entekuin season mana cebalik. Jadi bapa malahnya kencingan, tenjat soal tenjo bu lulani jala. Jendah lega ni luna radio season saradiu kuangga biar macam cebalik ya.
เมื่อกี้เราเนี่ยพัฒนาบีโร่อุบัติการทางบกตั้งสูงเรื่องวัชนาดิสิกาสนาพอดูเกรดเวนแต่มีเนี่ยดูเช่นวีเอลดริชเล่ป่าวเอ็มบาร์เรตัวอาจารย์จังสยามาดูพิบีโร่เซบันเซียงจามาอีพัฒนาชีเร่จังหวัดจังนารีเนี่ยที่ดูสัสเนียดูเสียสมารีด้วยลูกเอ็ดดารีกูตั้งวันชีดูเรื่องเป็นบุปผีบุลูลานีราวะ
ในสเนปพี่นี่ว่าเลยแต่ในการสั่งนายเนี่ยคุณยี่อารมณ์มาสี่เอลูเพื่อซื้อหัวบุหรี่มาพิจารณาชาระฮะที่ทำมีมหัศจรรย์ส่วนอาชีพในโรงงานดิโมกราดิทิ้งช่วงท้ายอันดับมาตอนนั้นทิ้งช่วงนี้เนี่ยปัจจัยอุบัติเหตุก็ไม่เป็นที่พิจารณาไปไหมถ้าอยู่ตรงนั้นที่พิจารณาไปรอเต็มเลยว่าวูรีบเก็บเงินไว้ก็เดี๋ยวทิ้งช่วงก็สั่งยาท่าเพื่อที่ต้องเจอกันอุบัติเหตุเป็นเส้นเจ้าแม่เนี่ยพี่เดียวรู้แรงตอนนั้นการสั่งคุณสี่เอลู
ောင်းနေတာမဟုတ်ကြောင်းသူကပြောပါတယ
် No one saying take all the guns
တနတ်တန်တွေအားလုံးကိုတင်းပြရမယ်လို့ဘယ်သူကမှတောင်းဆိုနေတာမဟုတ်ပါဘူးကျွန်တော်လည်းအဲ့လိုလုပ်ဖို့မလိုဘူးထင်ပါတယ်အင်္ဂလန်နဲ့ဩစတြေးလျတို့လိုရောမဖြစ်နိုင်ဘူးလားစဉ်းစားမိပါတယ်။ရောင်းချနိုင်တဲ့တနက်အမျိုးအစားကိုကတ်တတ်တင်ပါတယ်။ဒီအများကြီးဆန့်တဲ့ခြေကပြစ်လိုက်ရင်ခန္ဓာကိုယ်အိုးစားကွဲမဲ့တနက်မျိုးဒါမျိုးကိုတော့မရောင်းချတင်ပါဘူး
။2018ခုနှစ်ကဖာကလန်အထက်တန်းကျောင်းပစ်ကတ်မှုမှာကွယ်လွန်ခဲ့တဲ့အသက်18နှစ်အရွယ်ဟွာကင်းရဲ့မိခင်ပက်ထရီရှာအိုလီဗာကတော့ကိုယ့်ရဲ့အခွင့်အရေးအတိုင်းတောင်းဆိုကြဖို့အားလုံးကိုတိုက်တွန်းပါတယ်
။ Yo quiero que le exijan a sus
ဒီအချင်းပြင်းနေပြောင်းဆွေအစဉ်စစ်နေရာတိုင်းကိုဥပဒေတည်ပြုပေးဖို့အားလုံးတွေနဲ့ဝိုင်းဝန်းတောင်းဆိုစီကြပါလေ။အားနာပိုင်းတွေဟာဒီကိစ္စကိုပေါပေါဆဆပဲထိနေကြပါလေ။ဆယ်စုနှစ်တွေလူငယ်တဲ့နှစ်တွေအတော်ကြာကလေးကဒါမျိုးလုပ်ဖို့လူနေရပါ။ခုတော့မှသိမလားရှင်မလားမသိတာကြောင့်တည့်ရပီတည့်ရဒီတိုင်းဆက်ပြီးတော့မဆောက်နိုင်တော့ပါဘူး။
အမေရိကန်ပြည်ထောင်စုမှာတနက်နေ့ပြစ်ခတ်တပ်ဖြတ်မှုတွေဟာနေ့စဉ်ဆိုးသလိုဖြစ်ပွားနေတာကြောင့်ဒေသသမီးကြီးကမိတ်ဆွေပေါင်းသင်းတွေဆုံးရှုံးရသူတွေကိုတနက်ကန်ဆောင်ခွင့်ဒိတ်ကျော်ရေးတင်းတင်းကြပ်ကြပ်ဆောင်ရွက်ဖို့လိုလားနေတာပါတနက်သမားတွေဟာမူလာရင်းကျောင်းမှာမကြံပြစ်ခတ်ဖို့ဝန်မလေးဦးဆိုတာကိုကလေး၁၉ဦးနဲ့ဆရာမ၂ဦးတည်ဆုံးခဲ့တဲ့ Texas ပြည်နယ်ယူဗယ်ဒီမြို့ဖြစ်ရက်ကတက်တည်ပြနေပါတယ်မကြသေးခင်ကတော့ဝါရှင်တန်ကအမျိုးသားရင်ပြည်မှာအကြမ်းဖက်ပစ်ခတ်ခံရလို့သေဆုံးသွားသူတွေအတွက်အောက်မေ့ပွဲအထိမ်းအမှတ်ပွဲလုပ်ခဲ့ပါတယ် Angel Solis က
Anyway, it's too sad, right? Like,
Everything.
Same Mukangiari, Kaliri, Hajanoru, and Agaba, Lupioni, at the chain Emma, Turega, Yanechia, Ba, and Agama, Mishisha, Robau.
He came up with my army weapons, Iligu, Luang Lidon Loga, Saituke, Elu, March for Our Lives, Apuera Piore. The next game I'm going to take you down to Lushare, Washington, Chowda, Nama. Banziliri Chagirawa, Florida Pine Parkland, Tatanjong Chikabu Pima, P. Puego Pazigirawakna. Make and Bianzuma, Modia Jigan Takamu, Pipani Raja, same account Chimmy Jaff, Pidu create also Lushadu, Sanuna Clitanga, Pioare, Pidu create Lushamu Gonza Martin Luther King Juniane to Lushamu Rima Powing Gere Clitanga, attacked with this only that was Shanshana on Samichabu Lilani Rawa. The roads in the village. The village.
It's so idiotic.
Mr. King, Usongere, Atlanta, Chesai, Pidu Kuilu Shamu, Apue, STLC, Pue, Yamu Shabibune, Apue Zima, Tedja, Pawimbulet, Down Pigavare, Apankayadu, Amagenji, Tayan Queja Sassane, Atlanta, Seungu, Kango, Tonsu, Boot, Yo, Mulu Rambo, Mr. Straight, and Ha, Tuya Timbo, Jalutinare, Mitsurigo, Taitongavare, Pidu Gui Tonsu, Taipo, Wingere, Clita, Ha, Mariga, Malaysia, Pipianire, Tanapitamu, Nepata Pido, Martin Luther King, and Lenu Murigo, Tianbion, Omija, Gulu Piore.
It seems like my mind always goes back to Martin Luther King.
But Mazon TV season Chinyadu Lume Mutumile Pilavare, Ludiana Dia Liza Tamunia Sasanjaye, Ataya Matura, Piatana Giti, Kilamam Hopulule, Tuga Piovarina. Colorado Pinega, Mutumi Gentanema, Radio Season, Dre Kulopin Sinjarawa.
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
Colorado Gentan Radio Ha, America Ma, Colorado Pine, Twin Satin, Tanhune, Patamazo Radio, Tanale Pipare, Agenaria, D Radio Season. Radio season 2, the Bagu Nai Nazi, Lulu Pare. I can't wait to Manasa Digrega, Lutuachi Nilu, Nyai Chi Mian Yau Chi Mabi. Radio season 2, the Bagu Nai Nazi, Lulu Pare. 90% of Colorado.
Colorado, Jintown, Nema, Shire, Kuze, Yagan, Joha, Tru, Midazu, Atawane, Pianjama, Tru, Dima, Shinigai, Twizong, Gauni, Yadwazibu, General Loni Rava.
ထောင်စင်းနဲ့ကြခံနေရတဲ့အစီအစဉ်မူအမ်ဘာပီယက်စာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ဟိုလုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုအခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ
။အခုတခါနားဆင်ရမှာကတော့ဒီသိပ္ပံနဲ့နည်းပညာကဏ္ဍမှာနေရှားတတုအကြောင်းနဲ့ပတ်သက်ပြီးပြောပြထားပါတယ်။ဒေါကင်မျိုးသက်တင်ဆက်ထားတာပါခင်ဗျာ။
အကတနီးပညာနဲ့ခင်မီပစ္စည်းကရိယာတွေမှာမရှိမဖြစ်လိုအပ်တဲ့ညီရှာတတ္တုအကြောင်းဓာတ်တုရှာဖွေရင်းနဲ့တူဖော်ရေးဘူမိပညာရှင်ဦးဆောင်အောင်ကိုမင်းနဲ့ပြန်ပြပြပေးမှာပါ။ဆယ်ဦးဆောင်အောင်အခုပေါ့နော်ဒီ rare earth mineral ဆိုတော့သူခေါ်ကြပါတယ်။အဲ့ဒီဒီ mineral ဟာညီရှာတတ္တုပေါ့နော်။ညီရှာတတ္တုဟာတကယ်ပဲကမ္ဘာပေါ်မှာကမ္ဘာမြေကြီးပေါ်မှာရှားပါလို့ညီရှားတက်တူလို့ခေါ်တာပါလားရှင
်ဟုတ်ကဲ့ညီရှားတော့တကယ်တော့ကမ္ဘာအပေါ်ခွန်လောက်တဲမှာမရှားပါဘူးကမ္ဘာအပေါ်ခွန်လောက်တဲမှာဟိုတွေးရများကြွားစင်တယ်တွေးရနဲ့ကြွားစင်ဆိုပြီးမျိုးအခွဲတဲမှာဒီညီရှားတွေးရများကြွားစင်ထဲမှာတော့ပါနေသေးတယ်ဥမာတွေးရများကြွားစင်88မျိုးရှိတဲမှာဒီဆယ်လူရညီရှားတစ်မျိုးကနဘာနဲ့ဆန်ကချိတ်ချိတ်တာပေါ့နော်အဲ့တော့ဒါတော့ဆယ်ရီဒါကြောင့်လဲဆယ်ရီနေရန်ဟိုနေရကဘာနေရတော်တော်များများမှာတွေ့ရှိနေရတာဖြစ်တယ
်ဟုတ်ဆက်ဒါဆိုဘာဖြစ်လို့သူကိုမြေရှားလို့ခေါ်တာမလဲဆ
က်သူလို့မြေရှားလို့ခေါ်တာတော့သူကသူတစ်ခုတည်းသိတာမတွေ့ဘဲနဲ့တခြားဟာတွေနဲ့တခြားမင်းတွေနဲ့တွေ့ပြီးတွေ့ရတာတွေ့ရတော့သူ့ကိုခွဲထုတ်ဖို့တွေ့ကိုခွဲရတာခဲတာပေါ့ခွဲရတယ်ခဲတော့ဇေးခွဲရတယ်ဇေးရယ်ကြီးမားတယ်ကြီးမားတယ်ပြောသူကအဲ့ဒီရောက်သူပဲဒီ walkable mind တကူမြေရှား walkable mind တကူမြေရှားထောက်လို့ဟိုပြပြတယ်ဟိုတန်ချိန်ရှိတယ် mind တကူတွေးဖို့ကဟိုခဲရင်းတာပေါ့ဒီရောက်တဲ့ဒီမြေရှား mind တွေကကဘာမှာတခြားဓာတု mind တွေနဲ့ဆိုင်တွေးရတာနည်းနေတာဖြစ်တယ်ထောက်ခေါင်းကကုန်ခံပြီးတော့ပေါ့ပေါ်ကနေတော့ဒီဟိုမိုင်းတဲ့တဲ့ရောက်ပါသူအရင်မတွေ့ဘူးတဲ့ဓာတုပါတဲ့ကြောင်းတို့မျိုးတွေ့လိုက်တာဒါရှားရတယ်ဆိုပြီးတော့သူကရှားလို့ပြလိုက်တာဒီကနေပြီးရစားပြတ်ပြီးခေါ်လာကြတာပဲ
အဲဒီလိုမျိုးဒီမြေရှားတက်တူတွေပေါ့နော်အဖို့တန်တဲ့မြေရှားတက်တူတွေမြန်မာနိုင်ငံမှာရှိပါသလားဆရာဘယ်နေရာတွေမှာတွေ့ရမှာလဲ
ဟုတ်မဟုတ်ကဲ့ရှိပါတယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံမှာဒီကချင်းပြည်နယ်ချီဘူမျိုးနယ်တောင်ဝန်ဒေသမှာအရှိတယ်အများကြီးပဲရှိတယ်ပြီးရင်ဒီခုထောက်လုံးနေတာပဲဘလောက်တိများဆိုတော့ဒီ2020မြေရှားထောက်လုံးတဲ့တန်ချေရောဆိုရင်သူက China first war US are second ကျွန်တော်တို့မြန်မာပန်ဝါတတိယလိုက်ပါတယ်ဒါတိတိပြတာပဲလေကျွန်တော်တို့ဒီပန်ဝါဒေသမှာမြေရှားတွေ့ရတာမနေဘူးဆိုတာတိတိပြတာတတိယတော့ချိရေဆိုတော့
ဟုတ်ကဲ့ဒါပေမဲ့မြန်မာနိုင်ငံမှာဒီတတုတူပေါ်ရေးမှာဟိုချိလို့ချင်ညီရှားတတုကိုဟိုအစိုးရနဲ့ UCP တူးနေတာမတွေ့ရပါဘူးဆရာဆိုတော့ဒီညီရှားတတုเนาะမြန်မာနိုင်ငံမှာဘယ်လိုနေရာတွေမှာဘယ်လိုပုံစံနဲ့တူးနေကြပါလဲဆရာ
အဓိကတော့ဒီကချင်းပြည်နယ်မှာပဲတူးကြတာပဲကချင်းပြည်နယ်မှာအခုကတော့ပန်းပေါ်မှာတူးတော့အစိုးရကတော့တော်ဝင်တူးရလို့မကြောက်မိပါဘူး
ဟုတ်ကဲ့ပါဒီမြေရှားတက်တူဟာဘလူကြောက်တယ်နဲ့တွဲပြီးတော့ဖြစ်နေလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဆင
်အဲဘောဘောကအဓိကတွေ့ရတဲ့စီးပွားရေးချလို့ရတဲ့မြေရှားတက်တူတည်းအဓိက၄မျိုးဟိုခွဲထားတာတွေ့ရတယ်ဒီ၄မျိုးကတော့သူကကာဘိုနိတိုက်အက်ဆိုဆီယေဒီပိုဇီရယ်အယ်ကောလင်းအင်ဂနီယပ်စ်ဘလော့ခ်အက်ဆိုဆီယေတက်ဒီပိုဇီရယ်နောက်တစ်ခါဟိုပလေးစားဒီပိုဇီရယ်နောက်တစ်ခုကလွယ်စူဂျူရယ်ဒီပိုဇီရယ်ဒီလေးမျိုးထဲမှာအများဆုံးတွေ့ရတယ
်အဲ့ဒီလေးမျိုးလည်းနည်းနည်းရှင်းပြပေးပါဆရာ
အဲ့ဒီတော့ဟိုကာဘိုနိတိုက်အက်ဆိုဆီယေတက်ဒီပိုဇီရယ်တော့တော်ကြာပြောလို့ကကာဘိုနိတိုက်ကြောင်းအမျိုးအစားနဲ့တွဲဖြစ်ပြီးရင်ဖြစ်လာတဲ့တတူတိုင်းမျိုးပေါ့ဒုတိယအယ်ကလင်းအင်ဂနီယပ်စ်ဘလော့ခ်အက်ဆိုဆီယေတက်ဒီပိုဇီရယ်တော့သူကအယ်ကလင်းကျွဲပါတဲ့မိသေကြောင်းတွေနဲ့ကွဲဖယ်ပြီးရင် people like that do time you. A two day to one, a two day to one, Neflin Sinai. Neflin Sinai, Elegantin Granaye, Pagmatai Chautama, a Miazo, my two yada. Now, please are deposima to one, Nemuta, quite hard. Marine please are ye, Louvier please are one. A please are deposit of Bamalupian or Jason Tago. A two marine please are ne, Louvier please are so quite hard. Residual deposit to a train to that. And let the residual deposit and the new quedare, electric deposit, clay deposit to the quedare. And the Lemuma, a miazon, see what we told them, mining Nazon, the Lumi, the Lemuzama, do you have a miaz?
Okay, but the money material and you saw Baba, is
it? Yamama, who found on my Twitter, the air calling. ก็นายอยู่ไตปุ่นเท่ามาโหตุยตุยเนี่ยเราเอลกาลีแดจเวอร์เนี่ยนี่เจ้าโอเคโหดิเอลกาลีเจอร์เนี่ยก็นายนี่เจ้าอยู่เนี่ยตัวเพียงตัวเดียวแล้วก็อัพพลายมาดิว่าเป็นยังไงก็เอลกาลีเจอร์เนี่ยนี่เจ้าเนี่ยตุยตุยเนี่ยตัดดูใจเราโอ้มีเอามาตัวเราเป็นยังไงก็ทุกคนมาดิเวดานี่เนี่ยเชื่อได้ก็สิเจอร์ดิโพซิตเดเด ดีเวดานี่ดีกลางในเวดานี่เชื่อเดียวเลทไฟเดียวเชื่อเราเลทไฟลูกเลี้ยลูกเชื่อเราเอลกันนี่เชื่อเราเลี้ยลูกเลี้ยดีพอสิเลี้ยเชื่อมันดีกลางในมาไอ้เนี่ยไอ้เนี่ยหัวเชื่อเนี่ยตัวเลทไฟที่ดีพอสิเชื่อมาวะกังวลเจ้าบ่เนาะเสียกังวลเจ้าบ่โอเคเลทไฟที่เราโกงเจ้าบ่โอเคเราโดนมีเจ้ามีเจ้าบ่มีเจ้ามีเจ้าตายเนี่ยด้วยกันมีเพียงแค่หัวซ้อนงั้นก็เปลี่ยนกันแล้วมา ประมาณนี้มีชาติถูกเพี้ยนในอย่างทุจริตจนถูกดำเนินอีเดอร์ไว้ก็ทั้งคนยังศึกษาคนคนนี้ก็สวีเดนศึกษาก็เปลี่ยนภูมิจารุเป็นอย่างเช่นปุ่ยก็เอ็กเซลอารีเนียสก็สวีเดนนั่งสต็อกโฮมอยู่ในอีเดอร์วิมยูกลีนาก็เจ้าเมืองเอกุมาตุยเกล้าบ้ามีชาติถูกมีมันงั้นมาทุกปอนด์นี่แล้วเนี่ยพัฒนาไปสับไปเต็มที่ไปหมดแล้วนั่นเป็นมาเพี้ยนที่สัญญา
โอเคมิวเตอร์ทินเซเดตีปันเนี่ยนี่เป็นยากันนะพี่บาร์เลยนะวิวเอ็ตโรลินเจอร์เนี่ยประเดี๋ยววิวเอ็ตแจมเปี้ยนเนี่ยที่ดิฉันต้องยินเนี่ยส่วนหนึ่งจะนรู้สิ่งว่าสายตาไม่อีเมลเลยสักก็เบอร์มิสแอทวิวเอ็นนิวส์ดอทคอมพี่บาร์เลยนะอากูรอตอนนี้จริงๆก็นั่งลองพี่บาร์ไปมาพี่บาร์เลยนะ
ยูเครนกับยุโรปตั้งแต่ยุทธภพเทมาปรมาสินพ่อเวรลองอภิเอกยุโรปกองสิกาอาจารย์ยูเครนตัวยูเครนตั้งแต่วลาดิเมียร์เซเลนสกีวันตาอาญาพินิจมารัสเซียตั้งแต่วลาดิเมียร์ปูตินกับอันนั้นในงานวิกฤตภัยพิจิตรีรัสเซียอพยพมาถ่ายดังข้อไปส่งมุกมาไม่เมริลอยาพิจิตรีลุบยาวาเลยยูเครนในอียูพ่อเวรพิลายินเลตุกตัวพิจารณาไม่ใช่บุรุษเลตั้งแต่ปูตินกับยาวาเลยอันนั้นในงานวิหามังมาเลกโคลนีรีพิจิตรีลุเลสิงส์ปิดาสปากมีมาตั้งใจในการเจมาร์เลสีวั ရုရှားသတင်းစာဆရာတဦးလက်ဖြင့်နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးလက်ဖြစ်တဲ့ဒီမီထရီမူရာတော့ဖ်ကယူကရိန်းဒုက္ခသည်ကိုကူညီနိုင်ဖို့သူပိုင်ဆိုင်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုကိုလေးလံတင်ရောင်းချမှာပါ မူတာတော့ဖာရုရှားအစိုးရကိုဝေဖန်ရေးသားလဲရှိတဲ့နိုဗာယာဂဇက်တာသတင်းစာရဲ့ဝိုင်းအက်ဒီတာချုပ်လဲဖြစ်ပါတယ်။နိုဗာယာသတင်းစာကိုတော့အရင်ဆိုဗျက်သမ္မတဟောင်းလဲဖြစ်တဲ့မီခဲလ်ကိုဗာချော့ရဲ့နိုဘယ်ငြိမ်းချမ်းရေးဆုခြင်းငွေတွေနဲ့ထောင်900ကိုဇက်တုံခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ဥတုရာလီပြောင်းလဲဖို့ပြန်မှုတိုက်ဖြတ်ရေးနဲ့စွမ်းအင်ကဏ္ဍလုံခြုံစိတ
ကျေးဇူးပါခင်ဗျာတင်ပြခြင်းကိုနားလည်ပြောပြခဲ့တာပါဒီကနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်းပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲထရက်တို့ဖြစ်ကြပါတယ် စနေနေ့မနေ့ခင်ဗီဒီယိုရဲ့အစီအစဉ်တွေကိုလိုင်းလုံးမီတာ24လေးဆယ်50တိတို့ကနေထုတ်လွှင့်နေတာပါသောရဆင်များနဲ့တကွမြန်မာပြည်ပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.